Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ် February 14ရက်အင်္ဂါနေ့ညပိုင်း 9:30 အထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.55 နဲ့လိုင်းလမ်းမီတာ 190 တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူကိဆက်သွားမှာပါ
ကျမအေတနာချောပါရှင်အမေရိကန်မျိုးသားလုံခြုံရေးအကြံပေး Michael Flynn ဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်နဲ့ကိစ္စမှာအစိုးရကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဂျာရူကနှုတ်ထွက်သွားခဲ့ပါပြီ NATO ကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့ NATO ဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံကာကွယ်ရေးအသုံးစရိတ်တိုးမြှင့်ဖို့လိုအပ်တဲ့အကြောင်းအဓိကဆွေးနွေးမယ်လို့ NATO အတွင်းဝန်ကြီးချုပ်ကပြောပါရင်မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူမေကွဲအကိုတော်ဆက်သူဟာတနင်္လာနေ့ကမလေးရှားနိုင်ငံမှာလုတ်ကြံခံရပြီးတော့တေဆုံသွားတယ်လို့တောင်ကိုရီးယားသတင်းဌာနကဆိုပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်သတင်းတွေဒီညပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ရခိုင်ဒေသမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်ရေးချိုးဖောက်တာတွေရှိနေတယ်ဆိုတော့ကုလသမဂ္ဂရဲ့စီရင်ခန်းစာတရက်ထွက်လာပြီးနောက်တပ်မတော်ဖက်ကရောပြည်ထရေးဝန်ကြီးဌာနဖက်ကပါစုံစမ်းစစ်ဆေးရေးကော်မရှင်အသီးသီးဖွဲ့စည်းလိုက်ပါတယ်။
တကယ်တော့တဖက်ကဟိုဆွဆွဲချက်တွေကဟိုမှန်တယ်ဆိုတဲ့ဥစ္စာကိုလည်းတွေးပြချဆစ်ဆေးလို့တွေ့တယ်ဆိုရင်တော့အဲ့တို့ဟိုပါလဲပြောမယ်လို့ထင်ပါတယ်ပြောပြီးတော့မှအဲ့လိုမျိုး
မြမအရေးလေးလာတုံးသက်သူသတင်းစာဆရာဦးစီသူအောင်မြမရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ဒီလကောင်မှကျင်းပဖို့စီစဉ်ထားတဲ့23ရာစုပင်လုံကြီးညရင်ညီလာခန့်အစည်းအဝေးတိုင်းကျင်းပနိုင်မှာမလားဆိုတဲ့သတင်းတရားလွတ်တော်ရှင်နေကြီးဦးကိုနေလောက်ကျန်တပ်ဖြတ်မှုနဲ့ဖန်စီထားသူနှုတ်ကိုဆွဲချက်တင်လိုက်တဲ့သတင်းလွန်ခဲ့တဲ့9ရက်ကလောက်ကျန်ခံခဲ့ရတဲ့ကရင်မျိုးသားအစည်းအုံကောင်ဆောင်ဘဒိုမန်းရှာရဲ့ကြောက်တိုင်တဲ့ရုပ်တို့ဖွင့်မဲ့အခမ်းအနားကိုသူစာတီမျိုးမှကျင်းပတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါအခုတော့ဒီကနေ့ညနောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်မျိုးသားလုံခြုံရေးအကြံပေး Michael Flynn ဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်နဲ့ကိစ္စမှာအစိုးရအဖွဲ့ကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာပြီးတဲ့နောက်ယာရုခနှုတ်ထွက်သွားပါပြီအမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးနဲ့ဖုန်းပြောတဲ့ကိစ္စတွေကိုအဲ့ဒီကရွေးကောက်ခံဒုသမ္မတ Mike Pence နဲ့တခြားအရာရှိတွေကိုမကြီးရွယ်ပဲနဲ့ပြည့်ပြည့်စုံစုံမတင်ပြမိဘူးလို့ Mr. Flynn ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်။ Mr. Flynn ကသမ္မတဥပမာအစိုးရလှုပ်ဆောင်ထားခဲ့တဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ရုရှားတမ်မတ်ကြီးနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာတို့ကအရင်တစ်ပတ်ကပဲသတင်းဖော်ပြခဲ့တာပါ။သမ္မတ Trump အစိုးရအဖွဲ့ကတော့ဒါကိုညှင်းဆိုထားတာဖြစ်ပါတယ်။ Mr. Flynn ရဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့ Democratic အထက်လွှတ်တော်အမတ်အများပြားကတောင်းဆိုနေပြီးတော့တချို့သူတွေကတော့ Mr. Flynn နဲ့သူ့ကိုမခန့်အပ်ခင်လုံခြုံရေးပိုင်းဆိုင်ရာကင်းရှင်းမှုရှိမရှိစစ်ဆေးရတဲ့ထောက်လှမ်းရေးအရာရှိတွေကိုတာဝန်ကနေရန်နာဖို့တိုက်တွန်းခဲ့ပါတယ်။ Mr. Flynn နဲ့ Russia တမ်မတ်ကြီး Sergey Kislyak ဟာ American ရွေးကောက်ပွဲမှာ Russia က online ကနေဝင်ဖောက်ပြီးတော့ခြေရှုပ်တယ်ဆိုတဲ့ဖြစ်ရပ်နောက်ပိုင်းအမေရိကန်သမ္မတဥပမာအဆိုရကရုရှားကိုတန်ခတ်ပိတ်ဆို့တဲ့ကိစ္စရပ်တွေကိုအတိအကျဆွေးနွေးခဲ့တယ်လို့အမည်မဖော်တဲ့လက်ရှိနဲ့အငြင်းစားအမေရိကန်အရာရှိကိုဦးက Washington Post သတင်းစာကိုပြောခဲ့တာပါ။သမ္မတဥပမာအဆိုရကရုရှားပေါ်မှာအရေးယူပိတ်ဆို့မှုလုပ်ဖို့စီစဉ်နေတဲ့အချိန်မှာ Mr. Flynn နဲ့ရုရှားတမ်မတ်တို့ဖုန်းနဲ့ဆက်သွယ်ခဲ့ကြတာဖြစ်လို့ထောက်လှမ်းရေးအရာရှိတွေမသိငါဖြစ်ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တာပါ။ဒီဖုန်းကိစ္စနဲ့ပတ်သက်လို့အများပြည်သူကိုထုတ်ပြန်တဲ့အချက်နဲ့ထောက်လန်းရေးကရထားတဲ့အချက်လက်တွေကြားမှာကွဲလွဲချက်တွေရှိနေလို့ Mr. Flynn ဒုက္ခရောက်နိုင်နေဆိုပြီးတော့တရားရေးဌာနကသမ္မတ Trump အစိုးရအဖွဲ့ကိုအရင်လတုန်းကသတိပေးခဲ့ကြောင်း Washington Post သတင်းစာမှာတင်းနယ်လာနေကဖော်ပြထားပါတယ်။အခုတော့ဗိုလ်ချုပ်ကြီး Kit Kellogg ကိုယာယီအမျိုးသားလုံခြုံရေးအကြံပေးဖြစ်တဲ့သမ္မတ Trump ကခန့်အပ်ထားပါတယ်ရှင်။
မွတ်စလင်အများစုနေထိုင်နေတဲ့နိုင်ငံ9နိုင်ငံကလူတွေအတွက်ရွေးပြီးတော့ထုတ်ပြန်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့အမိန့်ကိုယာယီဆိုင်ခဲ့ဖို့ဆုံးဖြတ်ခဲ့တဲ့ပြည်ထောင်စုတရားသူကြီးကဒီအမှုနဲ့ပတ်သက်ပြီးတရားရေးအရာဆက်လက်ဆောင်ရွက်စရာတွေဆက်လုပ်သွားဖို့မနေ့ကအမိန့်ချမှတ်လိုက်ပါတယ်။ဒီတော့တွင်မှာပဲပြည်ထောင်စုတရားသူကြီးတူကလည်းဗဂျီးနီးယားပြည်နယ်အတွင်းသမ္မတရဲ့ဒီအမိန့်တည်ရမှုမရှိစေဖို့အမိန့်ချမှတ်ပြန်ပါတယ်။ပြည်ဝင်ခွင့်ကန့်သတ်မှုနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့ဒီအမိန့်ကြေညာချက်ဟာဥပဒေနဲ့ကိုက်ညီမှုရှိမရှိဆိုတာကိုတော့တရားရုံးတွေမှာဆက်လက်စစ်ဆင်နေတဲ့အချိန်မှာအခုလောက်အစောပိုင်းကပြည်ထောင်စုတရားသူကြီး James Robert ကဒီ American ပြည်ဝင်ခွင့် Visa ရရှိထားတဲ့ Iraq, Iran, Syria, Libya, Yemen, Somalia နဲ့ Sudan နိုင်ငံသားတွေအနေနဲ့ American ကိုလာရောက်နိုင်ပြီးဒုက္ခသည်တွေလက်ခံသွားဖို့အစီအစဉ်တွေကိုလည်းဆက်လက်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တာပါ။အဲဒီနောက်မှာတော့ Donald Trump ရဲ့အမိန့်တိုင်းဆက်လက်လှုပ်ဆောင်သွားနိုင်ဖို့အစိုးရရှိနေတဲ့ဘက်ကအယူခံတောင်းဆိုချက်ကိုတရားသူကြီး၃ဦးပါဝင်တဲ့ ပြည်ထောင်စုအယူခံတရားရုံးကနေထပ်မံပယ်ချလိုက်ပါတယ်သမ္မတ Trump အစိုးရဖွဲ့ကတော့အခုလိုအမိန့်ကြေညာချက်ထုတ်ပြန်တာဟာသမ္မတရဲ့လုတ်ပိုင်ခွင့်ပေါင်းအတွင်းကဆောင်ရွက်တာသာဖြစ်ပြီးတော့အမျိုးသားလူကြုံရေးအတွက်ကောက်ခဲ့ဖို့အခုလိုဆောင်ရွက်တာဖြစ်ကြောင်းပြောပါတယ်ဒါမဲ့အခုလိုဒီပြည်ဝင်ခွင့်ပိတ်ပင်တာနဲ့ပတ်သက်ပြီးဒါဟာမွတ်စလင်တွေကိုနိုင်ငံတွင်းဝင်ရောက်မလာနိုင်အောင်တားဆီးတာဖြစ်တဲ့ဆိုတဲ့ဆွဆဲချက်တွေကိုလည်းပယ်ချခဲ့ပါတယ်ခင်ဗျာ
NATO ခေါ်မြောက် Atlantic စစ်ဆေးချုပ်အဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်ဖို့လိုအပ်တာကိုအဓိကထားဆွေးနွေးကြမယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောပါတယ် NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအသုံးစရိတ်ကိုပြီးခဲ့တဲ့နှစ်မှာဒေါ်လာသန်း1000သုံးဆွဲခဲ့ပေမဲ့လည်းအဖွဲ့ဝင်28နိုင်ငံထဲမှာငါနိုင်ငံကပဲသူတို့နိုင်ငံရဲ့ရထားတဲ့ကာကွယ်ရေးအသုံးစရိတ်200ခန်းလုံးကိုပြည့်မိအောင်သုံးဆွဲတယ်လို့ဘရပ်ဆဲလ်မြို့တော်မှာကျင်းပမဲ့အစည်းအဝေးမတိုင်ခင်မှာမစ္စတာစတိုသန်ဘတ်ကသတင်းတောက်တွေကိုပြောသွားခဲ့တာပါဒီ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ထည့်ဝင်ရမယ့်ပမာဏကိုပြည့်အောင်မပေးဘူးဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်မှုအတွင်းမှာဝေဖန်ခဲ့ပါတယ်တခါမှတော့အဲ့ဒီလိုမျိုးထည့်ဝင်ရမယ့်ပမာဏမပြည့်အောင်မထဲတဲ့နိုင်ငံတွေကိုဒီအမေရိကန်ပြည်အောင်စုကအကာအကွယ်ပေးမှာမဟုတ်ဘူးဆိုတဲ့သဘောမျိုးသူကပြောခဲ့ပါတယ်။ Mr. Trump သမ္မတဖြစ်လာခြင်းကအစပြီးတော့ဖုန်းတစ်ခါဆက်ပြီးတော့ဆွေးနွေးတာပါဝင် NATO ဘက်မှထောက်ခံမှုတွေပြသခဲ့တယ်လို့ Mr. Stoltenberg ကဆိုပါတယ်။ဒီ NATO အစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးသစ် Jim Mattis ကဒီကနေ့ပဲ Brussels မြို့တော်ကိုထွက်ခွာသွားတာပါ။ NATO မှာပြနေတဲ့ window ဝင်ပိုးတွေကိုဝေမျှတာဝန်ယူတဲ့ကိစ္စအကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာ NATO ရဲ့အခမ်းအနားဒီကိစ္စတွေအပါအဝင်ကိစ္စရဲ့အများပြားကိုသူနဲ့အသေးချထိုင်ဆွေးနွေးဖို့အားလုံးမျှော်လင့်ထားတယ်လို့ Mr. Stoltenberg ကပြောပါတယ်။ NATO အဖွဲ့ဝင်နိုင်ငံတချို့ဟာစီးပွားရေးအကျပ်တဲတွေကိုရင်ဆိုင်နေရပေမဲ့လို့ရည်မှန်းထားတာကတော့ကာကွယ်ရေးအသုံးစရိတ်ဖြတ်တောက်မှုကိုစတင်ရည်နာပြီးတော့တဖြည်းဖြည်းနဲ့တော့တတ်မှတ်ထားတဲ့ပမာဏအတိုင်းဖြစ်လာစေဖို့ဖြစ်တယ်လို့ NATO အကြီးအကဲကပြောပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရေးနဲ့ပတ်သက်ပြီးရုရှားနိုင်ငံမော်စကိုမှာလာမယ့်ဗုဒ္ဓဟူးနေ့ကြာရင်ဒုတိယကြိမ်ဆွေးနွေးဖို့ရှိတယ်လို့ TASS ဒီရုရှားသတင်းဌာနကကြေညာပါရယ်ဒီဆွေးနွေးပွဲကိုအာဖဂန်ကိုယ်စားလှယ်တက်ရောက်ဖို့ပထမဆုံးအနေနဲ့ဖိတ်ကြားထားတာပါဒေတာရင်းအစွန်းရောက်တွေကိုနှိမ်နှင်းနေတာမှာပူးပေါင်းဆောင်ရွက်ကြဖို့နဲ့ဒေတာရင်းအေဂျင့်တည်ငြိမ်မှုရှိဖို့ရုရှားဘက်ကလိုလားနေတာပါဒါပေမဲ့လည်းရုရှားအနေနဲ့တာလီဘန်အနေနဲ့တိုက်ရိုက်ဆက်သွယ်နေတာကိုတော့အာဖဂန်အစိုးရဘက်ကမလိုလားတဲ့အပြင်အမေရိကန်ဘက်ကလည်းအလားတူသဘောထားမျိုးရှိနေတာပါအာဖဂန်နိုင်ငံသားဝန်ကြီးဆလာဟူဒင်ရာဘာနီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ကညီညွတ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဖေဖော်ဝါရီ9ရက်နေ့ကကြေညာထားခဲ့တာပါလွန်ခဲ့တဲ့ဒီဇင်ဘာဆွေးနွေးပွဲကတော့တရုတ်နဲ့ပါကစ္စတန်ပါဝင်ပြီးအခုတစ်ခေါက်မှာတော့အီရန်အိန္ဒိယနဲ့အာဖဂန်နစ္စတန်အရာရှိတွေကိုဆွေးနွေးပွဲတက်ရောက်ဖို့ပထမဆုံးအနေနဲ့ဖိတ်ကြားထားတာပါဒါပေမဲ့လည်းဒီဖိတ်ကြားမှုကိုဘယ်သူတွေကလက်ခံပြီးလဲဆိုတာကိုတော့သေချာမသိရသေးပါဘူး။ရုရှားဘက်ကတော့သမ္မတရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးသမတ်ဇမဲကဘူလော့ဖ်နဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးအိုက်ဂေါ်မိုဂူလော့ဖ်တို့တက်ရောက်မယ်လို့ TASS သတင်းဌာနကပြောကြားထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239 လိုက်ဒိုမီတာ25 kHz 1196 လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်Few American တန်ကနေဒေတာရင်းသတင်းလေးဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဖေဒူမေအေကွဲအကိုတော်ဆက်သူဟာတနင်္လာနေ့ကမလေးရှားနိုင်ငံမှာလုံခြုံခံရပြီးတော့တည်ဆုံသွားတယ်လို့တောင်ကိုရီးယားရုံးနက်သတင်းဌာနကပြောပါရယ်။ကင်ဂျွန်နမ်ကွယ်လွန်သွားကြောင်းတောင်ကိုရီးယားအစိုးရကပြောကြားတယ်လို့ရုံးနက်သတင်းထဲမှာဖော်ပြထားတာပါ။ဒီထက်ပိုပြီးတော့တခြားအချက်လည်းဘာမှရေးမထားပါဘူး။တောင်ကိုရီးယားထောက်လှမ်းရေးကလည်းဒီသတင်းကိုငြင်းလဲမငြင်းအတည်လဲမပြုတ်ပေးပါဘူး။ကင်ဂျွန်နမ်ကကွာလာလမ်ပေါ်နိုင်ငံတကာလေဆိပ်ကနေပြီးတော့တက်ဆီနဲ့မထွက်ခွာခဲ့မှာမြောက်ကိုရီးယားထောက်ရန်လှမ်းရေးလို့ယူဆရတဲ့အမျိုးသမီးနှစ်ဦးကအစိတ်အနဲ့တက်သွားတာလို့သိရပါတယ်။တည်ဆုံးသူကင်ဂျွန်နမ်ကမြောက်ကိုရီးယားခေါင်းဆောင်ဖြစ်လာမယ်လို့တချိန်ကယူဆခဲ့ရသူဖြစ်ပြီးတော့2000တခုနှစ်မှာတော့ဂျပန်နိုင်ငံကဒစ္စနီလန်အပန်းဖြေဥယျာဉ်ကိုနိုင်ငံကူးလက်မှတ်အတူနဲ့သွားဖို့လုပ်တဲ့အချိန်ကစလို့သူ့ရဲ့ဖခင်ကင်ဂျွန်အီးရဲ့အရေးပေးမှုမခံရတော့တာပါ။အဲ့နောက်ပိုင်းသူကပြပမှာပဲနေတာများပြီးတော့မကအိုကျုံးမှများသောအဖြစ်နေထိုင်ခဲ့ပါတယ်။သူညီဖြစ်တဲ့ကင်ဂျွန်အွန်ကတော့ဖခင်ဆုံးပါခြင်း2012ခုနှစ်ခေတ်ကစပြီးတော့မြောက်ကိုရီးယားခေါင်းဆောင်ဖြစ်လာခဲ့ပါတယ်ရှင်။
လွန်ခဲ့တဲ့သတင်းပတ်ကုန်ပိုင်းတွင်ဒုံးကျည်ဆန်းသက်ပြလလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်ကြောင်းနဲ့ဒီအရေးနဲ့ပတ်သက်ပြီးတော့ပြင်းထန်စွာကင်တွေဖြစ်ရှင်းသွားမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုနဲ့တင်လာနေကသမ္မတအင်ဂျီရောမှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကအဲ့လိုပြောကြားလိုက်တာပါ။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိပါဘူး။လွန်ခဲ့တဲ့သတင်းပတ်ကုန်ပိုင်းတွင်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဖလော်ရီဒါပြည်နယ်မှာတွေ့ဆုံခဲ့တဲ့ကိစ္စကိုလည်းသမ္မတထရမ့်ကချီးမွမ်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကဒီတနင်္ဂနွေနေ့မှာဒုံးကျည်ဆန်းသက်ပြစ်လွတ်တဲ့အချိန်မှာခေါင်းဆောင်နှစ်ဦးအတူရှိနေခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ပြည်အောင်စုအနေနဲ့အရှေ့တောင်အာရှဒေသမှာအားကောင်းပြီးတော့တည်ငြိမ်မှုရှိတဲ့မဟာမိတ်နိုင်ငံတစ်နိုင်ငံလိုအပ်တာမလို့2014ထိုင်းအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းမှာရောက်ရှိတဲ့အမေရိကန်အစ်စ်အမြင့်ဆုံးစစ်အရာရှိတဦးဖြစ်တဲ့ရေတပ်ဗိုလ်ချုပ်ကြီးတဦးကပြောကြားသွားပါတယ်။ Pacific ဒေသတွင်းဆိုင်ရာအမေရိကန်တပ်မှုကြီးရေတပ်ဗိုလ်ချုပ်ကြီးကအခုလိုပြောကြားသွားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကဒေတာရင်းပို့ပြီးတော့အင်အားကြီးလာတဲ့တရုတ်နဲ့အပြိုင်အာရှဒေတာမှာပို့ပြီးတော့လွှမ်းမိုးဖို့လှုံ့ဆော်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံကိုခိုင်မာပြီးတည်ငြိမ်တဲ့မဟာမိတ်နိုင်ငံဖြစ်နေလိုအပ်တယ်လို့သူကပြောသွားခဲ့ပါတယ်ရှင်
။ဒီကနေ့ Valentine နေ့ချစ်သူများနေ့မှာထိုင်းဆိုရကဒီဆွမ်းအားတို့ဗီတာမင်အားစီတွေကိုဝင်ကပေးနေပါတယ်။ကလေးမွေးနှုံကြဆင်းနေတဲ့ထိုင်းနိုင်ငံမှာမိခင်ဖြစ်လာမဲ့သူတွေအတွက်အခုလိုဝင်ကပေးတာပါ။ထိုင်းဘက်ငွေတသန်းမိုးရှိတဲ့ဒီမိခင်လောင်းအားတို့စီတွေကိုအသက်20ကနေ34နှစ်ကြားအမျိုးသမီးတွေအတွက်ဒီကနေ့မှာအစိုးရလှုပ်သားတွေကဝင်ကပေးတာပါ။ဒီဆေးပြားတွေမှာ folic acid နဲ့တန်တက်တွေပါဝင်ပါတယ်။ထိုင်းသမီးပြိုတွေအနေနဲ့ကျန်းမာတန်ဆွမ်းတဲ့ကလေးငယ်တွေမွေးဖွားလာစေဖို့လှုပ်ရှားမှုအစီအစဉ်အနေနဲ့အခုလိုဝင်ကပေးတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာအိမ်တော်ပြုနောက်ကျတာကြောင့်ကလေးမွေးနှုံးချဆင်းလာပြီးတော်တော်များများကလူလွတ်အနေနဲ့နေထိုင်ကြတာပါ။2015ခုနှစ်အတွင်း3.4ရာခိုင်နှုန်းသာလူဦးရေတိုးလာပြီးဒါ1980ခုနှစ်ကထက်စာရင်2.9ရာခိုင်နှုန်းချဆင်းသွားတာလည်းဖြစ်ပါတယ်။ဒီနှုံးအတိုင်းသာဆက်ကြဆင်းနေမယ်ဆိုရင်လာမယ့်ဆယ်နှစ်အတွင်းလူရည်တုံတုံရက်ဆိုင်သွားမယ်ဆိုပြီးတော့ကျွမ်းကျင်သူတွေကခံမှန်းထားပါတယ်။ဒီလှုပ်ရှားမှုအစီအစဉ်ကနေမင်္ဂလာဆောင်အခမ်းအနားတွေလဲတာဝန်ယူကျင်းပပေးပြီးအခုလိုချစ်သူများနေရဆိုရင်မင်္ဂလာဆောင်မှုအတိတ်နမိတ်ကောင်းတဲ့ရက်ဖြစ်တယ်လို့ထိုင်းလူမျိုးတွေကယူဆထားတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုအောင်တို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရှင်ရခိုင်ဒေသမောင်တော်ဖက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကအစီရင်ခံစာတရက်ထုတ်ပြန်လိုက်ပြီးတဲ့နောက်တပ်မတော်ဖက်ကရောပြည်ထောင်ရေးဝန်ကြီးဌာနဖက်ကပါစုံစမ်းစစ်ဆေးရေးကော်မရှင်အသီးသီးဖွဲ့စည်းလိုက်ပါတယ်အခုလိုမျိုးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုယ်တိုင်ကော်မရှင်ဖွဲ့ပြီးတော့နိုင်ငံတကာကိုတုံ့ပြန်ဖို့ကြိုးစားတာဟာကောင်းတဲ့အချက်ဖြစ်ပေမဲ့လို့တကယ်အလို့ဖြစ်မဖြစ်ဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့နိုင်ငံရေးလှိလာတုံသက်သူသတင်းစာဆရာတူကလည်းထောက်ပြပါတယ်အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီတူကပြောပြထားပါရရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းဆောင်ရွက်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့မှာအစီရင်ခံစာတရက်ထုတ်ပြန်လိုက်တာပါ။ကုလသမဂ္ဂရဲ့အခုလိုဆွဆွဲမှုတွေကိုတုံ့ပြန်သွားဖို့အတွက်တမတော်ဘက်ကလည်းဌာနတွင်းမှာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့တရက်ကိုပြီးခဲ့တဲ့ကြာသပတေးနေ့ဖေဖော်ဝါရီလ9ရက်နေ့ကဖွဲ့စည်းခဲ့တာပါ။ဒါ့အပြင်ပြည်ထောင်စုဝန်ကြီးဌာနကလည်းရဲတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေကိုစစ်ဆေးသွားဖို့စုံစမ်းစစ်ဆေးကော်မရှင်တရက်ထပ်ပြီးတော့ဖွဲ့စည်းလိုက်တာပါ။ဒီကော်မရှင်ရဲ့အဓိကတာဝန်တွေနဲ့ပတ်သက်လို့ဒုတိယရဲမှူးကြီးတူကအခုလိုပြောပါလဲ
။ရဲတပ်ဖွဲ့ဝင်တွေရဲ့ဒါဥပဒေနဲ့မညီတဲ့ဆောင်ရွက်မှုတွေနောက်လူခွင့်ချိုးဖောက်မှုတွေရှိရင်ကျွန်တော်တို့ကရဲစည်းကမ်းအရရေးယူမယ်ဆိုပြီးတော့သတင်းစာမှာလည်းတရားဝင်ကျွန်တော်တို့ထုတ်ပြန်ထားပါတယ်နော်။အဲ့ဒီတိုင်းပါပဲနော်။ကျွန်တော်ရဲတပ်ဖွဲ့ဝင်တွေဘက်ကလုံဆုံးလုံးနည်းနဲ့မညီတာတွေရှိရင်တော့အဓိကအဲ့ဒါတွေကိုသူတို့ကစစ်မှာဖြစ်တယ်။တက်ကတော့သူတို့ဟိုမှာကတပ်ပိုင်းဆိုင်ရာကိစ္စတွေလည်းတက်ကလည်းသူတို့ဒီစစ်စင်နေမြေသူတို့သူတို့ဝင်လာရှိတယ်။နောက်နေကြအောင်တက်ဆိုကျွန်တော်ရဲတပ်ဖွဲ့ဝင်တွေလည်းရှိတယ်ပေါ့။နော်သူပိုင်းနဲ့သူစစ်ကြမှာပေါ့နော်
။ရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးကော်မရှင်မှာရဲရေးချုပ်ရဲမှုချုပ်ဝင်းထွန်းကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးအဖွဲ့ဝင်၄ဦးကဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီအဖွဲ့အနေနဲ့မကြာမီမှာရခိုင်ပြည်နယ်သွားပြီးတော့ရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်မှုတွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။အစိုးရသစ်လက်ထက်မှာရခိုင်ပြည်မြောက်ပိုင်းအခြေအနေကိုလေ့လာဆန်းစစ်သွားဖို့အတွက်သမရကဖွဲ့စည်းပေးထားတဲ့မောင်းတော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်အပြင်ရခိုင်ပြည်နယ်အစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့လည်းရှိပါတယ်။လက်ရှိမှာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့၄ဖွဲ့အထိရှိပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေကတော့တကယ်လို့ဖြစ်ပါမလားဆိုတာနဲ့ပတ်သက်လို့ ပြိပခါတွေဖြစ်ပြီးတဲ့နောက်ပိုင်းမောင်တော်ဒေသကိုကိုရန်တွားရောက်သတင်းယူခဲ့ပူးတဲ့သူလည်းဖြစ်နိုင်ငံရေးလေးလာသုံးသက်သူလည်းဖြစ်တဲ့ဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်သူချချက်ကအဲတမရော်ကတတိတခြားလို့ဖြစ်နေတဲ့အခါကျတော့တမရော်ဘက်ကလည်းချစ်ချင်းလှုပ်တာသူလှုပ်တာ哦အဲ့တော့တမရော်ဘက်ကလည်းသူဖွဲ့လာတယ်အဲပြီးတော့နောက်ပြည်ရေးကြီးကလည်းအခုဆိုရင်သူကလည်းရဲတပ်ဖွဲ့နဲ့တက်ဆိုင်တဲ့အခါကျတော့သူကလည်းဖွဲ့လာတယ်ဖွဲ့လာတော့အဲဒီလိုမျိုးဖွဲ့လာတဲ့သဘောထားပေါ့နော်နိုင်ငံတကာကိုတုတ်ပြန်မှုကတော့ကောင်းတယ်လို့ပြောလို့ရတယ်ဒါပေမဲ့တကယ်တကယ်အလုပ်ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ဒါတော့တိတိကျကျတော့မပြောနိုင်ဘူးပေါ့အဖွဲ့အစည်းတွင်စစ်ဆေးတဲ့အခါကျတော့ဘလို့မှဟိုပြည်နေမြင်တာမှုကတော့ဒါတော့ရှိမှာမဟုတ်ပါဘူ
းရခိုင်ပြည်မြောက်ပိုင်းပြည်ပခဖြစ်ပြီးတဲ့နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်မှုတွေကိုနိုင်ငံတကာတာဝန်ကတခြားလုံးဝေဖန်ခဲ့တာပါလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တွေဟာအဲ့ဒီဒေသမှာနိုင်ငံတကာကပြောဆိုနေကြတယ်လို့မျိုးလူခွင့်ရေးချိုးဖောက်မှုတွေတစုံတရာတွေ့ရှိခဲ့မယ်ဆိုရင်လူလူကိုပွန့်ပွန့်လင်းလင်းချပြလိမ့်မယ်လို့ယူဆမိတဲ့အကြောင်းဦးစီသူအောင်မြင့်ကဆိုရတယ
်။အဲတကယ်တော့တစ်ဖက်ကဟိုဆွဆွဲချက်တွေကဟိုမှန်တယ်မှန်တယ်ဆိုတဲ့ဥစ္စာကိုလည်းသူတို့ပြချာဆွဆွဲလို့တွေ့တယ်ဆိုရင်တော့အဲသူတို့ဟိုဟိုဘာလဲပြောမယ်လို့ထင်ပါတယ်ပြောပြီးတော့မှအဲလိုမျိုးတွေ့တယ်တွေ့တဲ့အတွက်ကြောင့်မလို့အဲ့ဒီမှာကျူးလွန်တဲ့ဘသူပေါ့နော်အဲဘာတာဝန်ရှိတဲ့လူကိုဘလို့အေးအေးယူတယ်ဘာညာဆိုပြီးတော့သူတို့လှုပ်လိမ့်မယ်လို့တော့ယူဆတယ်ဘာလို့ဆိုတော့ရှိမှာတော့ကအဲ့ဒီဗီဒီယိုကလစ်တစ်ခုအပြင်ပောက်ကိုပေါက်ကြားလာတယ်။ပေါက်ကြားလာတဲ့ခါကျတော့အဲ့ဒါကိုသူတို့စုံစမ်းစစ်ဆေးပြီးတော့အရေးယူတာတွေရှိခဲ့တယ်။ဒီပုံစံလောက်တော့လုပ်မလို့ထင်ပါလား
။လက်ရှိချိန်မှာဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကိုရောက်ရှိနေပြီးတော့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့လေ့လာစီးစစ်မှုတွေလုပ်နေပါတယ်။ဒီအဖွဲ့ကတော့ကုလသမဂ္ဂကပြောဆိုထားသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့တုံ့ပြန်ထားသလိုမကြာမီမှာလည်းအစီရင်ခံစာတရက်ထုတ်ပြန်သွားဖို့ရှိတယ်လို့ VO ကပြောဆိုထားပါတယ်ခင်ဗျာ။
ကိုစီတူတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မကြခင်ကျင်းပဖို့စီစဉ်ထားတဲ့23ရာစုပင်လုံငင်းချိုင်ရဲ့ညီလာခံအစီအစဉ်တိုင်းကျင်းပဖြစ်ပါမလားဆိုတဲ့သတင်းတင်ပြပါမယ် NLD အစိုးရဦးဆောင်တဲ့23ရာစုပင်လုံပြည်ထောင်စုငင်းချိုင်ရဲ့ညီလာခံကို February လကုန်ပိုင်းမှာကျင်းပဖို့စီစဉ်ထားပေမဲ့လို့ရှေ့လထဲတိရက်ရွှေနိုင်ပွဲရှိနေပါတယ်ပင်လုံညီလာခံမတိုင်ခင်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားဖို့နဲ့ဒီအတွက်အချိန်ယူပြင်ဆင်ရတာတွေကြောင့်ပင်လုံညီလာခံကျင်းပမယ့်ရက်ကိုရွှေဆန်းရပွဲရှိနေတဲ့အကြောင်းပြည်ထောင်စုညီညာရဲ့ညီလာခံကျင်းပရေးဆောင်ရွက်နေတဲ့တာဝန်ရှိသူတွေကပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပေးပါမယ်ရှင်
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်အစိုးရဦးဆောင်တဲ့23ရာစုပြည်ထောင်စုညီညာရေးပင်လုံညီလာခံကိုဖေဖော်ဝါရီလ28ရက်နေ့မှာကျင်းပဖို့စီစဉ်ထားပေမဲ့လို့အကြောင်းမျိုးမျိုးကြောင့်နောက်လာတဲ့ကိုရက်ရွှေဆန်းရပွဲရှိနေပါရယ်တရားဝင်ဆုံးဖြတ်ချက်ထွက်မလာသေးပေမဲ့လို့ရွှေဘူကတော့တရားသလောက်အခြေအနေဖြစ်နေတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC မှာပါတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နာယကဥခွန်ဥက္ကာက VOA ကိုပြောပါတယ
်။ကျွန်တော်ပြည်ပလောက်တော့မူလကတက်ကက်တိတ်က28ရက်နေ့ကိုထားပါတယ်။ဒါပေမဲ့ဒီဖေဖော်ဝါရီ28မှာတော့အကြောင်းကြောင့်အချိန်နည်းကတ်သွားတဲ့အတွက်ဒီမတ်လပထမပတ်ပါလေအဲ့ဒါအများဆုံးဒုစရပါပါလေဒီအဒီကိုတော့ကိုရှေ့ဖို့စီစဉ်နေတယ်လို့တော့ကျွန်တော်သတင်းရပါတယ်တရားဝင်ရွှေ့ရေးမရွှေ့ရေးကတော့ထုံးမှန်တိုင်းပဲတော့ UPDGC ကနေဆုံးဖြတ်တာပေါ့တို့တော့လဲ UPDGC စီရေးမခေါ်နိုင်ရင်စကြမှာ UPDGC ရဲ့ဥပဒေတွေညှိနှိုင်းပြီးတော့ကြောင်းကြတာပေါ့အဲ့ဒါကြောင့်ကျွန်တော်ပြရတာပေါ့ရှေ့ဖို့တော့ပြကြတော့ပါပဲခင်ဗျ
23ရာစုပင်လုံညီလာခံမတိုင်ခင်ဒီညီလာခံအထက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုသက်ဆိုင်ရာဒေသလူမျိုးအလိုက်အရင်ချင်းပပြီးတော့မှဒီဆွေးနွေးပွဲတွေမှာညှိနှိုင်းသဘောတူပြီးတော့ရလာတဲ့အချက်လက်တွေကိုညီညာရေးပင်လုံညီလာခံမှတင်ပြရမှာပါ NCA လို့ခေါ်တဲ့တနိုင်ငံလုံးဆိုင်ရာပြည်ခက်ရက်စရေးသဘောတူစာချုပ်နိုင်ငံရေးလမ်းပြမြေပုံထဲမှာဒါကိုသဘောတူထားတာဖြစ်ပါတယ်ဒါပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내နဲ့တိုင်းဒေသတချို့မှာသာကျင်းပပြည်စည်းထားတာရှိပြီးတော့မကျင်းပရသေးတဲ့နေရာတွေလည်းရှိနေတာပါ။ဒါကြောင့်ပင်လုံညီလာခံမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အချိန်လိုအပ်နေတာတော့ရှိတယ်လို့ပြည်ထောင်စုငင်းငင်းရေးကော်မရှင်အဖွဲ့ဝင်ဦးနိုင်ငံလင်းကပြောပါရစေ
။ဒီကျန်းင်းပြီးတဲ့ဆိုတာဒီကျွန်တော်တို့အမျိုးသားအဆင့်ဆွေးနွေးပွဲတွေကကျွန်တော်တို့လုပ်ဖို့လိုသေးတယ်လေ။ဟို RCS တို့ကတော့ဟိုအိုးတို့အဲ့ဒါလုံးမှရှိသေးတယ်အဲ့ဒီကျွန်တော်တို့စီစီရိုက်ဖူရန်လို့အဲ့ဒါလုံးမှရှိတယ်ရှိပြီးတော့သူတို့တွေထွက်လာတဲ့စစ်သားတွေမှာကျွန်တော် UPD ကြီးကပြန်ပြီးအသေးစိတ်ကြံဖတ်လာမှာတော့ရှိသေးတာဟုတ်အဲ့ဒီအချိန်တွေကျွန်တော်အချိန်ပေးရပါရှိတယ်
NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး NCF ဆိုရင်ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေပေမဲ့ညီငယ်ရင်းညီလာခံကျင်းပမဲ့28ရက်နေ့မတိုင်ခင်အပြီးကျင်းပနိုင်ဖို့မှာတော့အချိန်ခက်ခဲရှိနေတယ်လို့ဥက္ကဋ္ဌကပြောပါရယ်။ဒ အချိန်ထဲမှာပဲဒီပင်လုံညီလာခံကိုရက်ရွှေ့ဆိုင်လိုက်မယ်ဆိုရင် MC လက်မှတ်မထိုးရသေးတဲ့ကာယန္တာလက်နက်ကိုင်အဖွဲ့အစည်းတွေအတွက်လဲကြိုတင်ပြင်ဆင်ဆွေးနွေးမှုတွေလုပ်ဖို့အချိန်ပိုရသွားနိုင်တယ်လို့ဦးခွန်ဥက္ကာကပြောပါတယ်
။တစ်ခုကတော့ချင်းလူမျိုးလိုက်အမျိုးသားအဖွဲ့အနိုင်ဆွေးနွေးပွဲတွေကိုလည်းခွင့်ပြုလိုက်တယ်ဆိုတော့ချင်းတွေအတွက်လည်းပြင်ဆင်ပြင်ရတာပါလေ။ဒီ28အဖွဲ့နဲ့တော့တို့ကမမီမကန်းဖြစ်မှာကြောက်လို့ဖြစ်မှာဒါလည်းပါတယ်။နောက်ပြီးတော့ဒီမြောက်ပိုင်းနဲ့ဒီထိုင်းနိုင်ငံခြေဆိုင်ပေါ့အစီအမတော်သေးတဲ့တိုင်းမာလက်နက်ကန်အဖွဲ့အစည်းတွေကိုအတွက်လည်းပဲဆွေးနွေးညှိနှိုင်းမှုအချိန်ပူရတာပါလေကျွန်တော်တင်တယ်အဲ့ဒီအဖက်ဖက်ကအခြေအနေတွေကြည့်ပြီးတော့အာရှေ့ဘုနည်းနည်းစဉ်းစားတာနဲ့တူပါတယ်ကျွန်တော်ကြည့်တာပါဟုတ်ကဲ့
မြို့သားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်လက်နက်ကန်အဖွဲ့တွေကကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာကျင်းပထားပြီးတော့ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ပအိုးအဖွဲ့တွေကလည်းရှမ်းပြည်နယ်မှာကျင်းပဖို့စီစဉ်နေတာပါ21ရာစုပြည်ထောင်စုငြိမ်းချမ်းရေးပင်လုံညီလာခံကိုဒေါ်စန်းစုကြည်ဦးဆောင်ပြီးတော့2016ခုနှစ်ဩဂတ်လ31ရက်နေ့မှာပရမအကြိမ်ကျင်းပခဲ့ပြီးအခုလာမယ့်တစ်ကြိမ်ကတော့ NLD အစိုးရလက်ထက်ဒုတိယအကြိမ်ကျင်းပမှာဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအမည်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတော့အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်2016ခုနှစ်ဇန်နဝါရီလထဲမှာစတင်ကျင်းပခဲ့တာပါရှင်။
ဒီလကောင်မှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံငင်းကြရင်ညီလာခံရက်ရွှေနိုင်ွယ်ရှိတဲ့အကြောင်းမခင်ဖြူထွေးကမေးမြန်းတင်ပြသွားတာပါ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့လှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ဥက္ကိုနေရဲ့နောက်ဆက်သွဲသတင်းတင်ပြပါမယ်ရှင်။တရားလွတ်တော်ရှင်နေကြီးဥက္ကိုနေကိုလှုပ်ကြံတက်ဖြတ်ခဲ့မှုနဲ့ဖမ်းဆီးထားသူနှစ်ဦးကိုလှူတက်မှုမှာပူပေါင်းပါဝင်မှုတို့နဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။ရှင်နေကြီးဥက္ကိုနေလှုပ်ကြံခံရမှုနဲ့ဆက်နွယ်ပြီးနောက်ထပ်ဖမ်းဆီးထားသူတွေလည်းရှိနေပါတယ်။မတ်တငီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအတိုင်းမင်ခံတရားလွတ်တော်ရှင်နေကြီးဥက္ကိုနေကိုရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်လှုပ်ကြံမှုနဲ့ဖမ်းဆီးထားသူနှစ်ဦးကိုလူသတ်မှုမှာပူးပေါင်းပါဝင်မှုတွေနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။တနတ်သမားဦးကျင်လင်းကိုလူသတ်မှုနောက်ဦးအောင်ဝင်းစော်ကိုတော့ပူးပေါင်းကြံစီမှုတွေနဲ့ဆွဲချက်တင်တာဖြစ်တယ်လို့တမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါတယ
်။လူသတ်မှုနဲ့ဆွဲတာလည်းများဟုတ်ကဲ့။အသေးစိတ်ကတော့အဲဟိုရှင်းရပြီးလိမ့်မယ်ဗျ။ဟုတ်။ဟိုကတော့လူသတ်မှုကိုကပြစ်မှုကြည့်လို့တဲ့အခါမှာပူးပေါင်းပါဝင်တာ။
နိုင်ငံတော်ခီးစင်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးအပြန်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ညနေခင်းရန်ကုန်လေစိတ်ကနေအိမ်ပြန်ဖို့စောင့်နေတဲ့ရှင့်နေကြီးဥက္ကိုနီတနက်နဲ့ပြစ်ခတ်လှုပ်ကြံခံရတာဖြစ်ပါတယ်။ရှင့်နေကြီးဥက္ကိုနီကိုတနက်နဲ့ပြစ်ခတ်လှုပ်ကြံပြီးထွက်ပြေးတဲ့တနက်သမားဦးကြည်လင်းကိုတော့လေစိတ်ကအများပြည်သူရဲ့ဝိုင်းဝန်းဖန်ဆီးမှုနဲ့လက်ရမိခဲ့ပါတယ်။လှုပ်ကြံမှုမှာပူပေါင်းပါဝင်သူလိုတန်တရားနဲ့ဦးအောင်ဝင်းစော်ကိုတော့နောက်တနေ့ဇန်နဝါရီလ30ရက်နေ့မနေ့အစောပိုင်းမှာဖအံမြို့တန်လွင်တံတားပေါ်မှာဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးနောက်ထပ်ဖမ်းဆီးစစ်ဆေးနေသူတွေလည်းရှိတဲ့အကြောင်းသမရာယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါတယ
်။ကြည့်တော့ရှိတယ်စစ်ဆေးနေရရှိတယ်တို့တော့ကျွန်တော်တို့ဟိုသတင်းထုတ်ပြီးသွားမှာဆက်ပြီးသွဲတိထုတ်မလဲပေါ့နော်။အဲ့ဒါလေးကျွန်တော်တို့စီစဉ်နေပါတယ်။
ရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာရှင့်နေကြီးဥကိုနီကိုအနီးကပ်တနက်နဲ့ပြစ်ခတ်ပြီးနောက်ထွက်ပြေးခဲ့သူဥကြည်လင်းကိုတော့လေးစိတ်ကအငှားရှင်ပေါင်းတွေဝိုင်းဝန်းဖမ်းဆီးခဲ့ကြတာမှာဥကြည်လင်းကတနက်နဲ့ပြန်ပြစ်တာကြောင့်အငှားရှင်မဥနေဝင်းတနက်ထီမှန်တေဆုံးခဲ့ရတယ်လို့တခြားရှင်ပေါင်းတို့လည်းဒဏ်ရာရခဲ့ပါတယ်။ရှင့်နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်တာတွေအဖမ်းအစီအစစ်အစေးတွေကိုအတိုင်းအတာတစ်ခုအထိသတင်းထုတ်ပြန်နိုင်ဖို့ဆွေးနွေးညှိနှိုင်းနေတယ်လို့လည်းတမနာရုံးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ရှင
်။ရှင့်နေဦးကိုနေလောက်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေတွေကိုမတ်တင်ကြီးထိုက်ကစမေးမြန်းတင်ပြသွားတာပါရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ပြည်ဦးမြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။သတ်သားရှင်များရှင်လွန်ခဲ့တဲ့6နှစ်ကလှုပ်ကြံခံခဲ့ရတဲ့ကရင်အမျိုးသားအစည်းအရုံးကောင်ဆောင်ဘဒိုမန်ရှာရဲ့ကြောက်တိုင်တဲ့ရုပ်တုဖွင့်ပွဲအခမ်းအနားကိုသူ့ဇာတိမျိုးဖြစ်တဲ့အီယာရီတိုင်းပန်းတနော်မျိုးနဲ့တောချောင်းကျေးရွာမှာပြုလုပ်ခဲ့ပါတယ်။ဘဒိုမန်ရှာရဲ့မိသားစုဝင်တွေနဲ့သူ့ရွာသူရွာသားတွေကတော့တပုံမိသားစုဆိုပြီးဖိအားပေးခံရရရှိခဲ့တဲ့အကြောင်းခုချိန်ထိလည်းစောင့်ကြည့်သတင်းယူတာကိုခံရရဆဲဖြစ်တယ်လို့ဆိုပါတယ်။အကြောင်းဆုံးကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ကရင်အမျိုးသားအစည်းအရုံးရဲ့အထွေတွင်းမှုကြုံဖြစ်နေတဲ့အချိန်တပ်ဖြတ်မှုခံခဲ့ရတဲ့ဖရိုမန်ရှာဟာလွန်ခဲ့တဲ့6နှစ်ခန့်ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကသူ့ရဲ့နေအိမ်မှာတနတ်သမားတွေရဲ့လှုပ်ကြံတပ်ဖြတ်မှုကိုခံခဲ့ရတာဖြစ်ပါတယ်။ဒီအတွက်သူ့ရဲ့ဇာတိမျိုးဖြစ်တဲ့ ARE တိုင်းပန်းတနော်မျိုးနဲ့တောချောင်းကျေးရွာမှာသူ့ရဲ့ရုပ်ထုဖွင့်ပွဲအခမ်းအနားနဲ့ဖရိုမန်ရှာလူငယ်ခေါင်းဆောင်စုပေးပွဲကိုဒီကနေ့မှလုပ်ခဲ့တဲ့အကြောင်းဖရိုမန်ရှာရဲ့တူမဖြစ်တဲ့နန်းခင်တက်ဖြူကအခုလိုပြောပြပါတယ်။
ကရင်လံကိုလေးကြည့်ရဲ့ရှင်ခရာဖွဲ့နဲ့အဖိမန်ရှာကိုလေးကြည့်ပြီးတော့ဖိမန်ရှာရဲ့အထုပ်ပတ်တိကိုဖတ်ပြတယ်လေ။ရုပ်ထုထုပေးတဲ့သဘူးဆရာကိုကျမတို့အမှတ်တရလက်ဆောင်ပေးပြီးတော့အဲဒီရုပ်ထုရှေ့ကအခမ်းအနားစီစဉ်အဲဒီမှာလည်းရပ်ပြီးတော့ကျမတို့အဲရှေ့ကမှာတော့ဖိမန်ရှာရဲ့ကိုလင်းကျေးအောင်မျိုးကိုအခမ်းအနားနဲ့ဒီစုပေးတဲ့အစီအစဉ်မျိုးဆက်တာပေါ့ဒီအပေးတက်က400ဝန်းကျင်လောက်လာကြတယ်လေသူတို့သူ့လေးစားတဲ့လူတွေဆိုတော့ဒီအောင်မျိုးရဲ့အမှတ်တရစကားတွေပြောကြတော့ဒီဘက်ကလူတွေကလည်း
ဖရိုမန်ရှာဟာကရင်လက်နက်ကင်ဒေါ်လာရင်းနယ်မြေကိုလူငယ်ဘဝကနေစပြီးရောက်လာခဲ့သူပါသူဟာအရေးချင်းရှိပြီးစီယောရဲ့ကောင်းမွန်တဲ့ခေါင်းဆောင်ဖြစ်တာကြောင့်မိခင်အဖွဲ့အစည်းမှာကတက်ပေါင်းစုတွေမှာပါခေါင်းဆောင်နိုင်ခဲ့သူဖြစ်ပါတယ်သူ့ရဲ့မိသားစုကတော့သူကရင်လက်နက်ကင်နယ်မြေကိုထွက်ခွာသွားခြင်းကစလို့ဖိအားပေးမှုတွေခံခဲ့ရတယ်လို့အခုချိန်ထိလည်းစောင့်ကြည့်သတင်းယူတာမေးမြန်းတာကိုကြုံနေရဆဲဖြစ်တယ်လို့ဆိုပါတယ်
ကျမတို့ငယ်ငယ်ကတည်းကတော့အဲ့လိုလာမေးရပါတော့ဆောင်းလိုင်းကြီးရဲ့ရဲတွေလို့ခဏခဏလာမေးရတယ်ရှိတယ်ဟိုခိုးဒီဒီသွားရင်မလွတ်လပ်ဘူးပေါ့အမရဲ့လိုက်ရင်းနေတာနဲ့ပဲလေပြသွားလေပြလာတယ်အဲ့လိုမျိုးပေါ့အဲ့လိုခိရပေးထားတယ်မရဲ့အဲ့လိုမျိုးလေစပုံကြွားဆိုပြနေတယ်တော့ဖိရတော့အနာပဲညီမတို့အဲ့ရုပ်ထုနဲ့ဒီကြောက်တိုင်နဲ့လှုပ်တော့တော့ဓာတ်ပုံတွေလာရိုက်တယ်အဲ့လိုမျိုးဓာတ်ပုံရိုက်သွားတာတော့ရှိတာပေါ့သူဒီကလှုပ်တဲ့အစီအစဉ်တွေအစီအစဉ်တွေမျိုးရဲ့ဟိုအစီအစဉ်စာရွက်တွေတောင်းတယ်နောက်တော့အဲ့ခုပြီးတဲ့ဟိုကောင်လေးရဲ့ကိုကြီးကျင်းနေစုထောင်ကျစ်တွေပေါ့နော်နောက်တော့ဟိုကကျမရဲ့မောင်ဝင်းလေးညီမဝင်းလေးပြီးလိုက်တဲ့တဝန်လွားကိုအဲ့ရအောင်သူတို့တက်ပေါ်ရိုက်သွားတယ
်ဖရိုမန်ရှာရဲ့မိသားစုဝင်တွေကတော့ဖရိုမန်ရှာလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်လို့သူတို့ရဲ့ရှုမြင်ချက်တွေကိုလည်းပြောသွားပါတယ
်ဘာလို့ကကရင်လူမျိုးတက်တွေမကောက်လေတိုင်းသားအားလုံးတွေကသူကဒီဒီမိုကရေစီရေးတို့အမျိုးသားတက်မှုရေးတို့ဒီဆက်ရွယ်ပြီးအောင်ပေါ်ထုံးဖို့အတွက်သူကအရန်စီရင်ရေးအားကောင်းတော့ဒါဟိုသူ့ကိုမင်းမျိုးလို့သူစိတ်ကြံလို့ပဲဒီဆပါတယ
် KNU ကရင်မျိုးသားအစည်းအရုံးကခေါင်းဆောင်ဖြစ်တဲ့ဖရိုမန်ရှာဟာ KNU အတွင်းမှာရက်တီချက်ခိုင်မာသူတပ်ပေါင်းစုမှာခေါင်းဆောင်နိုင်သူအဖြစ်လေးစားခံရပြီးကိုကျိုးစွန့်သူအနစ်နာခံသူရဲဘော်ရဲဘက်စိတ်ရှိသူခွဲခြားဆက်ဆံတာမျိုးမရှိဘဲဒန်းတူယူသူဆက်ဆံတဲ့အရေးချင်းရှိသူတိုင်းရင်းသားခေါင်းဆောင်ဖြစ်ထင်ရှားတာပါသူဟာသူ့ရဲ့ရက်တီချက်ကိုဘလို့အခွင့်အရေးနဲ့မှအလဲအလှယ်မလုပ်ခဲ့တာကြောင့်ကရင်မျိုးဆက်တဲ့လူငယ်တွေကသူ့ကိုလေးစားထောက်ခံခဲ့တာဖြစ်ပါတယ်သူဟာလွန်ခဲ့တဲ့6နှစ်ခန့်ကဖေဖော်ဝါရီလ14ရက်နေ့ညနေပိုင်းမှာသူ့ရဲ့နေအိမ်မှာပဲလှုပ်ကြံတက်ဖြတ်မှုကိုခံရတာဖြစ်ပြီးသူလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်ပိုင်းမိသားစုဝင်တွေကဖောင်ဒေးရှင်းတစ်ခုလုပ်ပြီးကရင်လူငယ်တွေထဲကခေါင်းဆောင်မှုအရေးချင်းရှိသူတွေကိုနှစ်စဉ်ဖရိုမန်ရှာလူငယ်ခေါင်းဆောင်စုကိုပြည့်ရခဲ့တာတွေကိုလှုပ်ဆောင်ခဲ့တာပါဒီနေ့မှာတော့သူ့ရဲ့ဇာတိမြေပန်းတနော်ဘက်ကလူငယ်တအူးကတော့ဖရိုမန်ရှာလူငယ်ခေါင်းဆောင်စုရရှိခဲ့ပါတယ်ရှင်
မအေးအမတင်ပြတော်ရပါရှင် VOA American အတန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလို့ထုတ်လွှင့်ချိန်တဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာနဲ့ VOA ရဲ့ YouTube Twitter နဲ့ Facebook ကနေပြီးတော့လည်းကြည့်ရှုနားဆင်ကြပါရရှင်
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် February 14ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်တွေလိုင်းဆွေးနွေးခန့်ကိုနားဆင်ကြရမှာပါအခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသားညွန်ဦးကတင်ပြထားပါတယ်ရှင်
ပြည်ဝင်ငွေတွေကိုကန့်တက်လိုက်တဲ့သမ္မတရဲ့အမိန့်ကိုတရားရေးစနစ်ဘက်ကနောက်တစ်ကြိမ်ပယ်ချလိုက်ပြီးတဲ့နောက်ပိုင်းအမေရိကန်လူစိတ်တွေမှာမိတ်ဆွေတွေမိသားစုတွေပျော်ရွှင်ရွှင်နဲ့ပြန်လည်တွေ့ဆုံပေါင်းစည်းနေတဲ့မြင်ကွင်းတွေကိုမြင်နေရပါတယ်။အမေရိကန်မှာအင်အားသစ်ထူထောင်မှုဝင်လာကြတဲ့ဆီးရီးယားဒုက္ခသည်မိသားစုတွေကိုလည်းမြင်ရပါတယ်။အစိုးရဘက်ကတော့ပြည်ဝင်ငွေကန့်တက်ရေးနောက်ထပ်နည်းလမ်းတွေကိုစဉ်းစားနေတယ်လို့အင်ပီရိုအကြံပေးစတီဗန်မီလာကပြောပါတယ်။
Well as you know we have multiple
ကျွန်တော်တို့မှာတခြားနည်းလမ်းတွေရှိသလိုအဲ့ဒါတွေအားလုံးကိုထည့်သွင်းစဉ်းစားနေပါတယ်။
သမရရဲ့အမိန့်ကိုတရားစီရင်ရေးဘက်ကဆိုင်းငံ့ထားပြီမဲ့လို့သမရအင်ပီရိုဘက်ကတော့ဒါကမလျှော့သေးပါဘူး။ပြည်ဝင်ခွင့်ကန့်သက်ရေးဟာသမရရဲ့လုပ်ပိုင်ခွင့်ထဲမှာရှိတယ်လို့စတီဖန်မီလာကပြောပါတယ်
။ There is no constitutional right for a citizen in a foreign country.
ချားတိုင်းမီကူကူကလူတူအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ရဖို့ဆိုပြီးဖွဲ့စည်းပုံအရခွင့်ရေးပေးထားတာမရှိပါဘူး။အခြေခံပြောရရင်တော့ဒီကိစ္စရက်မှာသမရရဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်အာဏာအပြည့်အဝရှိပါတယ်။ကျွန်တော်တို့နိုင်ငံထဲကိုအကြမ်းဖက်သမားတွေစိတ်ဝင်လာမဲ့အန်ဒီယေကိုကာကွယ်ဖို့အတွက်လုံနိုင်ကြီးနီလန်တွေအမြောက်အများရှိပါတယ်
။ပြောင်စုဥပဒေတွေအရဆိုရင်တော့အမေရိကန်ပြောင်စုတဲ့ကိုနိုင်ငံသားဝင်ရောက်မှုကိုကန့်သတ်နိုင်တဲ့လုပ်ပိုင်ခွင့်အာဏာသမရကိုကြေကြေပြန့်ပြန့်ပေးထားတာပါ။ဒါပေမဲ့လို့ဘာသာရေးအရလွတ်လပ်ခွင့်နဲ့ဥပဒေအရဒဏ်ညီမျှခွင့်ဆိုတဲ့အမေရိကန်ဖွဲ့စည်းပုံပါအာမခံချက်ကိုဦးစားပေးရမှာဖြစ်တယ်လို့ထရမ့်ရဲ့အမိန့်ပေါ်မှာတရားရေးအရဆင်ခေါ်နေတဲ့ဒီဝါရှင်တန်ပြည်နယ်ရဲ့ရှေ့နေချုပ်ဘော့ဖာဂူဆန်ကပြောပါတယ်
Of course there's broad discretion for the president but nobody is above the law and an
executive order သမရမှာလွတ်လပ်တဲ့လုပ်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့လို့ဘယ်သူမှဥပဒေအထက်မှာမရှိပါဘူးအုပ်ချုပ်ရေးအမိန့်ညွှန်ကြားချက်တွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့လျော်ညီရပါမယ်သမရကပြည်ထောင်စုတရားသူကြီးတွေနဲ့အပြိုင်လုပ်နေတာကပြဿနာပ
ါသမရအင်ပီရိုအနေနဲ့အစိုးရဖွဲ့ရဲ့ဒီပြည်ဝင်ခွင့်ကန့်သတ်ချက်အမိန့်ကိုဆက်ပြီးတော့ခုခံကာကွယ်ဖို့ဒါမှမဟုတ်တရားရေးစင်ကော်ချက်တွေကိုအာခံမှုတဲ့နောက်ထပ်နည်းလမ်းတစ်ခုကိုလည်းစူးစမ်းနိုင်ပါသေးတယ်ဒါနဲ့ပတ်သက်လို့သမရထရန့်ကအခုလိုပြောထားပါတယ
်ခုတင်းလာနေကြရင်နောက်ထပ်အမိန့်တရနဲ့အစားထိုးဆောင်ရွက်တာအပါဝင်ကျွန်တော်တို့မှာတခြားနီလန်တော်တော်များများရှိပါတယ
်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာတော့ဒီထရန့်အနေနဲ့သူမဲဆွယ်ခဲ့စဉ်တုန်းကအဓိကဂတိကဝတ်တရပေါ်မှာအမိန့်ထုတ်ပြန်ပြီးတော့အကောင်းဆုံးလုပ်ပြခဲ့တယ်လို့ပဲတရားစီရင်ရေးဘက်ကလည်းဒီသမရရဲ့အမိန့်ကိုဝင်ရောက်ဆွတ်ဖက်ဟန်တားမှုတွေကိုမြင်ခဲ့ကြရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသားညွန်ဦးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နေကြပါပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညအစီအစဉ်မှာတော့လက်ရှိပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေရဲ့စွမ်းဆောင်ရည်ကိုစမ်းစစ်သုံးသပ်ကြည့်ကြပါဦးပါ။လက်ရှိတာဝန်ယူထားတဲ့ပြည်နယ်တိုင်းဝန်ကြီးချုပ်တွေသည်အရင်တုန်းကတာဝန်ယူထားတဲ့ပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုတော်သလားပိုကောင်းသလားလောက်ကြီးကန်ကြီးတာသလားဒါမှမဟုတ်ထူးမခြားနာပဲလားဒါမှမဟုတ်ပိုညံ့သလားစသည်အပြင်ကျွန်တော်တို့ကိုယ့်အတွေ့အကြုံတွေပေါ်ပြည်နယ်တိုင်းဒေသအသီးသီးကပြည်သက်တွေရဲ့အတွေ့အကြုံတွေကမူတည်ပြီးတော့ဆွေးနွေးကြဖို့ဖြစ်ပါတယ်ဗေနိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှုတ်ဦးမတူကတော့ရန်ကုန်တိုင်းဒေသကြီးပြည်သူ့တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်ပါနောက်တူကတော့မြန်မာရေးလည်လာသူဒေါက်တာရန်မျိုးတင်ဖြစ်ပါတယ်မင်္ဂလာပါခင်ဗျာတရက်လီလိုင်းစီစဉ်ကနေကြိုဆိုပါတယ်ဆိုတော့ပထမဦးဆုံးဒေါက်တာညိုညိုတင်းကိုမေးပါရစေလက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေရဲ့စွမ်းဆောင်ရည်အပေါ်ရေပုံရအဖြစ်ဘယ်လိုအကဲဖြတ်ပါသလဲခင်ဗျာ
အခုကတော့လက်ရှိကတော့ကျမတို့ဒါအစိုးရကကျမတို့အားလုံးပြည်သူဖြစ်တဲ့အစိုးရအပြည်သူ ကျုပ်ောက်တင်ပြထားတဲ့အစိုးရဆိုတဲ့အခါကျတော့ဝန်ကြီးချုပ်တွေကိုလည်းတမန်အဖြစ်ရေဝအဖြစ်ပြောမယ်ဆိုရင်တော့ပြည်သူဖြစ်တဲ့ဝန်ကြီးချုပ်များပဲပေါ့နော်အဲ့လိုပဲပြောရမှာပေါ့အဲ့တော့သူတို့ရဲ့စွမ်းဆောင်ရည်အပိုင်းကတော့ကျမတို့ကဟိုဘာပေတံနဲ့တိုင်းတာလဲပုံမှန်မှုတည်တာပေါ့နော်အဲ့တော့စွမ်းဆောင်ရည်ကိုကဲဖြတ်တဲ့နေရာမှာကျမတို့တိုင်းတဲ့ပေတံကဥပမာဖြစ်ဆိုရင်လူလူခုနလိုပါလူလူချစ်ခင်မှုပိုင်းလူလူချစ်ခင်မှုပိုင်းဆိုရင်တော့ဒါဝင်းကြီးချုပ်တွေကဒါဂုံတူးကိုထွက်တာပေါ့နော်အဲတကယ်လို့များပေါ့နော်ဒီနောက်ပေတံတမျိုးဖြစ်တဲ့ဥမာတရားမျှတမှုဘယ်လောက်တောင်လက်လန်းနေလဲဆိုတဲ့ပေတံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့အာဒါကျမတို့ဝင်းကြီးချုပ်အားလုံးဒါဆောင်ဝဲကြရတယ်လို့ပြောရမှာပေါ့နော်ဘာကြောင့်လဲဆိုတော့တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူလူထုဟာအာသူတို့ရဲ့အခွင့်အရေးတွေအတွက်သူတို့ရဲ့မတရားမျက်နှာမှုတွေအတွက်ကိုဒါတိုင်ကြားတဲ့ကိစ္စလေးပေါ့မှာဝန်ကြီးချုပ်တွေကထိထိရောက်မဖြစ်ရှင်းပြနိုင်ဘူးဆိုတာကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်ဒါတရားမျှတမှုလက်လန်းမီလက်လန်းမီနိုင်လားဆိုတဲ့ပေတံနဲ့ကျွန်တော်တို့တိုင်းတာတာပေါ့အဲ့တော့နောက်ပေတံတစ်ခုနဲ့ဘယ်လောက်တောင်ပြောင်းလဲခြင်းသိရှိလဲပေါ့နော်အဲ့တော့ဘယ်လောက်ပြောင်းလဲခြင်းသိရှိလဲဆိုတဲ့ပေတံနဲ့တိုင်းရင်တော့လေဝန်ကြီးချုပ်တွေကစာမွေးအားလုံးကအမွေအောင်လေပေါ့နော်ဂုံလုံးအောင်တချို့ဆိုထွက်မယ်ပေါ့နော်တကယ်ကိုပြောင်းလဲခြင်းစိတ်ပြည်သူလူထုတက်ပြောင်းလဲခြင်းစိတ်တို့တို့မှာတကယ်ကိုရှိတယ်ပေါ့နော်အဲဒါပေမဲ့ကျမတို့တစ်ခါမှာပေါ့နော်အာနောက်ပေတံတစ်ခုဖြစ်တဲ့အရေးကြီးဆုံးပေတံလို့လည်းပြောရမှာပေါ့နော်ဒါအလုသမားလယ်သမားအာလူရန်စားနေဒီအခြေခံလူရန်စားတွေအတွက်ကိုသူတို့ရဲ့လူနေမှုမြင့်စင်ဘဝတွေပေါ့နော်မြင့်စင်လူနေမှုဘဝတွေဘလောက်တောင်တိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်လဲဆိုတဲ့အာပီတန်နဲ့တိုင်းတာမယ်ဆိုရင်တော့ကျမတို့ဝန်ကြီးချုပ်တွေအားလုံးဆောင်ဝဲကြတယ်လို့ပဲကျမဒီကူကပြောရမှာပေါ့လေ
ဒါ
ကြောင့်မို့သူတို့ရဲ့စွမ်းဆောင်မှုကိုအစဲဖြတ်တဲ့အခါမှာကျမတို့ကတိုင်းတာတဲ့ပီတန်ပေါ်မှာမူတည်ပြီးတော့ပေါ့နော်ဒီတစ်နှစ်အတွင်းမှာအဖြစ်အမျိုးမျိုးထွက်လာတယ်လို့ပဲဒီကူကတုံ့ပြန်ရမှာပေါ့နော်ဟုတ်ကဲ့
ဒေါ်ညိုထွန်းပြောသွားတဲ့အချက်လေးတည်းအမြဲတမ်းသဘောကျဖို့ကောင်းပါတယ်ချစ်ခင်မှုအပိုင်းတရားမျှတမှုဘယ်လောက်လှုပ်ဆောင်နိုင်တယ်လဲဆိုတဲ့အပိုင်းဘယ်လောက်ပြောင်းလဲခြေစေးရှိတယ်လဲအပိုင်းတခါကိုယ့်ပြည်နယ်တိုင်းထဲမှာရှိနေတဲ့လူမှုရဲ့နေစဉ်နေတူဘဝတွေကိုဘလောက်တိုးတက်အောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပိုင်းဆိုတော့ကျွန်တော်ကတော့ရှင်းပါတယ်ဒီချိတ်ခင်မှုပိုင်းတို့ဟဟလာဘလောက်ပြောင်းလဲခြင်းစေရှိတယ်ဆိုတဲ့အပိုင်းတို့ဒါတွေကတကယ်တကယ်လူမှုကိုတိုက်ရိုက်အကျိုးဖြစ်ထွန်းစေတဲ့ကိစ္စတွေမဟုတ်ပါဘူးတို့ရဲ့ကိုယ်ပိုင်သဘောထားခံယူချက်တွေနဲ့ပဲဆိုင်ပါတယ်လူမှုချစ်တိုင်းလည်းပဲဒီဝန်ကြီးချုပ်ဒီအရေးချင်းရှိတဲ့ဝန်ကြီးချုပ်လူမှုတွေအကျိုးဆောင်တဲ့ဝန်ကြီးချုပ်ဟုတ်ချင်မှာဟုတ်ပါပါဆိုတော့ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ဒီလူမှုအတွက်ဘယ်လောက်အထိလုတ်ပေးနိုင်တယ်လဲလူတို့ရဲ့နေတူဘွားဘွားတွေပြောင်းလဲသွားအောင်ကိုပြည်နယ်ကိုတိုင်းဒေသအသီးသီးမှာရှိတဲ့လူတို့ရဲ့စားမှုသောက်မှုနေမှုထိုင်မှုစောင့်နေရေးပေါ့ကျွန်တော်တို့ပြောလိုက်ရင်ဒီအရေးသုံးပါးကိုငကိုတုံးခါတဲ့ပို့ပြီးတော့တိုးတက်အောင်လုပ်နိုင်သလားလူတို့အတန်ကိုဘယ်လောက်နားထောင်တယ်လဲလူတို့ရဲ့အပြောင်းလဲဘယ်လောက်လုတ်ပေးနိုင်တယ်လဲဒါကိုပဲကျွန်တော်ဆန်းစစ်ချင်ပါတယ်ဆိုတော့ဒေါက်တာရမျိုးသိန်းရဲ့အဲ့ဒီအချိန်ကပေါ်မှာရေပုံရအဖြစ်ဆန်းစစ်ကြည့်ပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့ဟိုလက်ရှိပေါ့လေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်14ရောက်ပေါ့လေ14ရောက်မှာအဲကျွန်တော်မြင်လာတော့တာထွက်တဲ့အပိုင်းမှာတော့ဒီ14ရောက်စလုံးဟာဟိုအများစုပေါ့လေအဲ14ရောက်ထဲမှာအများစုဟာအဲတော်တော်လေးကိုနှေးကွေးပြီးတော့ဟိုချိန်ချင်းဆဆနဲ့ပေါ့နိုင်နိုင်ချိန်ချင်းနဲ့အဲတာထွက်ရတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်အဲဒါပေမဲ့တစ်ချက်ကဘာရှိလဲဆိုတော့အဲလုံငယ်တဲ့တကမ်းမှာရှိတဲ့ဝင်ကြီးချုပ်တွေနဲ့နှိုင်းရှင်မယ်ဆိုရင်တော့ဟိုမှာပြည်သူလူထုရဲ့ယုံကြည်မှုကိုအဲပို့ရတယ်လို့ပြောလို့ရတယ်။အဲနောက်ပြီးတော့လုံငယ်တဲ့တကမ်းမှာရှိတဲ့ဝင်ကြီးချုပ်တွေနဲ့နှိုင်းရှင်မယ်ဆိုရင်ဟောပြည်သူလူထုနဲ့ဟိုနိုင်ငံရေးစိတ်ဝင်စားသူတွေကနော်ဟိုလက်ရှိဝင်ကြီးချုပ်တွေဟာနော်အဂရိတရားမှာအဲတော်တော်လေးကိုကင်းကင်းရှင်းရှင်းဖြစ်တယ်လို့တော့အဲယုံကြည်မှုရတယ်လို့ကျွန်တော်ကတွေ့ရတယ်အဲဒါပေမဲ့တပတ်ကရှိတာကဘာလဲဆိုတော့ဒီအဂရိလိုက်စားမှုဟာကျွန်တော်တို့ရဲ့လူအဖွဲ့အစည်းမှာပြည်သူလူထုကိုတိုက်ရိုက်ဝင်တော့ဝင်ပိုးဖြစ်စေတဲ့အဲအကြောင်းတစ်ခုဖြစ်နေတာကိုတွေ့ရတယ်။အဲဒီအခါကျတော့လက်ရှိဝန်ကြီးချုပ်တွေဟာနော်ကိုကိုတိုင်အဂရိတရားကင်းတော်လေးပဲနော်ကိုစီမံခန့်ခွဲရတဲ့အဖွဲ့အစည်းအဆင့်ဆင့်မှာအဂရိတရားကင်းအောင်မဆောင်ရွက်နိုင်ဘူးဆိုရင်ပြည်သူလူထုပေါ်မှာဒီဝင်တော့ဝင်ပိုးကြီးကဆက်ပြီးတော့ရှိနေအောင်မယ်လို့ကျွန်တော်ကမြင်တယ
်ဟုတ်ကဲ
့နောက်တစ်ချက်ကကြတော့ကျွန်တော်봐တွေ့လဲဆိုတော့ဘုံချုပ်ကင်မှုနော်ဘုံချုပ်ကင်မှုအပိုင်းမှာတော်တော်ကြီးကိုလွန်ကဲနေတဲ့အနေအထားမျိုးကိုတော့နော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့အားလုံးတော့နီးနီးမှာတွေ့နေရတယ်အဲ့ဒီဘုံချုပ်ကင်မှုလွန်ကဲတာဟာပြည်သူလူထုကိုထပ်ပြီးတော့ ဝင်ထုတ်ဝင်ပို့ဖြစ်စေမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့ကိုဒေါ်ရမျိုးသိဒီနေ့မှကျွန်တော်ရှင်းအောင်မေးချင်ပါတယ်ဗဟိုချိုးကင်မှုဆိုတာကပြည်내တိုင်းဒေသကြီးဝန်ကြီးချုပ်တွေကဗဟိုကအမိတ်ပေးရင်အမိတ်မပေးရင်ဘာမှမလုပ်တတ်တာလားဒါမှမဟုတ်ဗဟိုကနေပြီးတော့မှငါတို့မပြောရင်တော့ဘာမှမလုပ်နဲ့လို့ပြောထားတာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကိုကငါတို့တော့အမိတ်လေးတော့စောင့်ကြည့်လိုက်ဦးမှဘဲဆိုပြီးတော့လုပ်တာလားဘဲဟာလေဘာချိုးကင်ထားတာလဲ
အဲကျွန်တော်အမြင်ကတော့ဘယ်အချက်ကြောင့်ဆိုတာတော့တိတိကျကျပြောဖို့ခက်တယ်သို့တော်လည်းပဲဒီတိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တီနော်လုပ်ငန်းဆောင်ရွက်တဲ့နေရာမှာတော့နော်ဟိုစိုးရိမ်မှုတွေနော်ချင်းချင်းဆဆလုပ်ရတဲ့အနေအထားတွေကိုတွေ့ရတဲ့အခါကျတော့ဘုံရဲ့ဆုံးဖြတ်ချက်အပေါ်မှာစောင့်ဆိုင်နေတာလားဒါမှမဟုတ်အဲ့ဒါကြောင့်ပဲတွန့်ဆုတ်နေတာလားအဲ့ဒီလိုနော်တန်တရားဖြစ်เสียခြေလှမ်းတွေကိုလည်းပဲအဲ့တွေ့ရပါတယ်ဗျ
ာ။ဟုတ်ကဲ့ဆိုတော့လူဒူးကိုတိုင်းကိုပြည်နယ်ကလူဒူးအဆင်ပြေသွားရင်လူဒူးရဲ့စာဝတ်နေရေးအကြက်တဲရှိနေတာတွေကိုဖြည့်ရှင်းပေးလိုက်ရင်လူဒူးကကိုယ့်ကိုပို့ပြီးတော့ဟလာယုံကြည်အားထားလာမယ်ကိုယ့်ကိုပို့ပြီးတော့လေးစားလာမယ်ကိုယ့်ရဲ့လူရဲ့တွေပို့ပြီးတော့အောင်းမြင်လာမယ်ဆိုတာတဲ့အပေါ်ကသူတို့အပေါ်ကလူကြီးတွေကိုသူတို့အပေါ်မှာအမျက်ဒေါသမဖြစ်အောင်ဆိုတဲ့စိတ်နဲ့လုပ်နေတယ်လို့ကိုရမျိုးသိတော်ရမျိုးသိအဲ့လိုပြောချင်သလ
ားအဲ့ဒီလိုသဘောဘက်ကိုပို့ပြီးတော့နည်းနည်းကိုရင်းໃຫຍ່နေလို့ကျွန်တော်ကမြင်တယ်။အဲနောက်ထပ်ပြောရင်ပေါ့လေ။အဲလက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကြားမှာနော်ဟိုစနစ်တကျပေါ့လေ။နော်ထိန်းချုပ်နိုင်မှုအပိုင်းမှာလည်းပဲအားနည်းတာကိုတွေ့ရပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဟာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေပေါ်မှာတိတိတသာလွှမ်းမိုးပြီးတော့အလုံးလုံးနေတဲ့ပုံစံမျိုးတွေဖြစ်နေတာဟာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့မန္တလေးပုံရအပြန်လန်ခင်းချောင်းရေးဆိုတဲ့ဟိုရှင်မန်းချက်ကိုအဟန်တာဖြစ်စေတယ်လို့လည်းဖြစ်နေတာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့တော်တော်မျိုးသေးကျွန်တော်တို့တဲဆူနေမှာတော်တော်ရှင်နေဖိခွေရအောင်ပါပထမအဦးဆုံးတူကစကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင့်ဖြစ်ပါတယ်ဒေါက်တာတန်တင့်ခင်ဗျာစကိုင်းတိုင်းဘက်ကအခြေအနေပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်စကိုင်းတိုင်းမြင်းမှုမြို့ကဒေါက်တာတန်တင့်ပါဟုတ်ကဲ့ကျွန်တော်တို့တိုင်းဝင်ကြီးချုပ်ကတော့ဒီလူနဲ့ထိတွေ့မှုနည်းတယ်လို့ကျွန်တော်ယူဆပါတယ်။ဘာလို့လဲဆိုတော့မြင်းမှုမျိုးရဲ့အခြေအနေတွေကိုတင်ပြဖို့အတွက်ကျွန်တော်ဝင်ကြီးချုပ်နဲ့တွေ့ခွင့်တောင်းထားတာတလားနှစ်ပါးရှိပါပြီ။အခုချိန်ထိတွေ့ခွင့်မရပါဘူး။မြင်းမှုမျိုးတိုးတက်ဖို့အတွက်မြင်းမှုမျိုးမှာလမ်းတွေကျင်းနေတယ်။နောက်ကျွန်တော်တို့ရဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုတင်ဆိုင်ကုန်းထဲမှာတွားထားဖို့အစီအစဉ်တွေကိုကျွန်တော်တင်ပြခြင်းပါတယ်။ဒါပေမဲ့တင်ပြဝင်မရပါဘူးခင်ဗျာပြည်သူနဲ့
ဒီ
ဆက်ဆံမှုအင်တာနက်နေပါ
ဟုတ်ကဲ့ဆိုတော့တော်တော်တန်တင်းကတော်တော်တန်တင်းနေကိုတင်ပြလို့မရဘူးဆိုတာထဲဝင်ကြီးချုပ်ရဲ့ဒီတတိုင်းလုံးအနေနဲ့တတိုင်းလုံးရဲ့ကိစ္စဝိစားတွေအနေနဲ့လှုပ်ဆောင်ချက်တွေအပေါ်မှာရောတော်တော်တန်တင်းဘယ်လိုသုံးသပ်ပါသလဲခင်ဗျာ
အဲတတိုင်းလုံးအနေနဲ့အဲလှုပ်ဆောင်ချက်တွေကတော့ကျွန်တော်အတိအကျတော့မပြောနိုင်ပါဘူးသို့တော်လည်းအဲသွားမယ်နေရာလေးတွေရောက်မယ်နေရာလေးတွေမရောက်တာ ਉਹ တော့ကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့
ဒီပဲလေကောင်းကိစ္စတွေ bari တွားမယ်ကိစ္စတွေ bari သူမတွားပါဘူးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာ
မော်တော်ယာဉ်နှစ်တဲ့မော်တော်ယာဉ်နှစ်တဲ့နေရာမှာလဲချက်ချင်းတွားမယ်ကိစ္စတွေသူမတွားကြပါဘူ
းဟုတ်ကဲ့
ကျွန်တော်အမြင်ပေါ့နော်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာတော်တော်တန်ရင်အခုလိုဝင်အောင်ဆွေးနွေးပေးတာနောက်တစ်ခုကျွန်တော်တစ်ဆက်တည်းဖိတ်ခေါ်ပြမယ်ရန်ကုန်မြို့ကစလိုင်းဘွေကုန်းပါစလိုင်းဘလို့သဘောရပါတယ်လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဆွမ်းဆောင်ရေး
ဟုတ်ကဲ့ဟိုကနိုင်ငံရေးလောကကနေလာတဲ့ဝင်ကြီးချုပ်တွေကတော့နည်းနည်းတိတိတတ်တနဲ့စွမ်းဆောင်ရည်မိမာတယ်ဆိုတော့အဲ့လိုပဲပြောချင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကထွေအုပ်မင်းကြီးတွေကိုသူတို့ကနိုင်နိုင်နီးနီးနဲ့ပိုကင်ပြင်နေကြတာသူတို့တွေ့ရတယ်။တုတ်တုံညာလည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်မှာဝန်ထမ်းလောကကနေလာတဲ့ဝင်ကြီးချုပ်တွေကြတော့ထွေအုပ်မင်းကြီးတွေကိုသူတို့ကဩဇာမလွှားမိုးနိုင်ဘူး။အဲ့တော့ထွေအုပ်တွေကိုဩဇာမလွှားမိုးနိုင်တဲ့ခါကျတော့သူတို့စွမ်းဆောင်ကြီးကဟိုဒီမှာမှကျန်စစ်ကျက်စင်းလာတော့ကျွန်တော်တွေ့ရတယ်ဥပမာရန်ကုန်တဲ့ဝန်ကြီးချုပ်နဲ့ကျွန်တော်ရဲ့ချင်းပြည်နယ်ဝန်ကြီးချုပ်ကိုနှိုင်းယှဉ်နေဆိုရင်တော့ရန်ကုန်တဲ့ဝန်ကြီးချုပ်ကဟိုပူတာတော့ကျွန်တော်တွေ့မြင်မှာဖြစ်တယ်။ဘာကြောင့်လဲဆိုထွေအုပ်မင်းကြီးတွေကလည်းပဲဒီဝန်ထမ်းကနေလာတဲ့ဝန်ကြီးချုပ်တွေကိုခရီးကိုမဆိုင်ဘူး။သူတို့လည်းတခုကနေလာတာပဲဘာမှလည်းငါတို့ထည့်တော့နေပြတယ်ငါတို့ကဝန်ကြီးမှုဆိုပြီးတော့မှအဲ့တော့ကျွန်တော်တို့ဘေးမှာဆော့ဆောင်ကြီးကြတယ်လဲဆိုရင်တော့ကျွန်တော်တို့အင်းလေးဒီဟိုလူကြီးတွေကရွေးချယ်တော့ကဝန်ထမ်းတွေကိုဝန်ကြီးချုပ်အနေနဲ့ခန့်တဲ့ခါကျတော့အခုကလက်ရှိအနေထားဆိုရင်တော့တို့ဟာအောင်မြင်မှုကနေတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်တယ်ဗျာ
ဟုတ်ကဲ့ပါစလိုင်းပွေကုံကျေးဇူးထူးတင်ပါတယ်ကျွန်တော်ညွန်သိခင်ဗျာဒီစလိုင်းပွေကုံဆွေးနွေးသွားတဲ့အထက်မှာနိုင်ငံရေးလောကကလာတဲ့ဝန်ကြီးချုပ်တွေကတော့ဆက်ဆောင်ရေးပိုကောင်းနေဝန်ထမ်းလောကကလာတဲ့ဝန်ကြီးချုပ်တွေကတော့ထွေအုပ်ကိုမလွန်ဆန်နိုင်ဘူးဆိုပြီးတော့သုံးသပ်သွားတာရှိပါတယ်တော်တော်ညွန်သိသဘောတူပါသလားခင်ဗျာ
ဒါလည်းတစ်စိတ်တစ်ပိုင်းတော့မှန်ပါတယ်ကျမတို့ရဲ့တွေ့ရှိချက်ထမလဲဒါလေးကလည်းအကြောင်းတစ်ချက်တစ်ခုအနေနဲ့ပါပါတယ်အာနောက်တစ်ချက်ကတော့ကျမတို့ဝန်ကြီးချုပ်တွေကိုကြည့်မယ်ဆိုလို့ရှိရင်အာတချို့ပေါ့လေအာတချို့ဝန်ကြီးချုပ်တွေရဲ့ကအခုမှလို့ပေါ့တာထက်ကောင်းတဲ့ဝန်ကြီးချုပ်တွေရှိပါတယ်အဲ့တော့တာထက်ကောင်းတဲ့ပြည်သူလူထုရဲ့လိုအပ်ချက်ကိုတကယ်ကိုရင်းရင်းဝတ်နဲ့ဆောင်ရွက်လိုက်တယ်ပေါ့လေဒါပေမဲ့ကျမတို့မြင်တွေ့ရသမျှကတော့အဲ့လိုဆောင်ရွက်ရဲရဲဝန်ဆောင်ရွက်ချက်တချို့ကိုပေါ့နော်ကျမတို့ပါတီထိပ်ပိုင်းကဒါလူကြီးတွေဝင်ရောက်ဆက်ဖက်တာတွေရှိတယ်ပေါ့နော်အာတတိပေးခံတာတွေရှိတယ်ပေါ့နော်အဲ့ဒါတွေကြောင့်ပေါ့နော်ဝန်ကြီးချုပ်တွေကသူတို့ရဲ့လုပ်ငန်းတွေရဲရဲမဆောင်ရွက်နိုင်ဘဲနဲ့ပေါ့နော်အခုလိုအခြေအနေဖြစ်လာတယ်လို့လည်းကျမတို့ဒါသုံးသပ်
ဆိုတော့တော်တော်ညွှန်သိဟုတ်ကဲ့ဆိုတော့တော်တော်ညွှန်သိဆိုတော့ဝေတိုင်းတဲ့ပြည်နယ်တွေမှာအခုအချိန်ထိအခြေအနေတွေတိတိတတ်ပြောင်းလဲတိုးတက်မလာသေးတာဟာဝန်ကြီးချုပ်တွေရဲ့တာဝန်ထက်ပါတီမှာတာဝန်ရှိနေတဲ့သဘောလားခင်ဗျာ
ဒီလိုမမနဝန်ကြီးချုပ်တွေမှာတာဝန်ရှိတာပေါ့လေဒါပေမဲ့ဝန်ကြီးချုပ်တချို့ရဲ့ပြောင်းမြောက်တဲ့ဆောင်ရွက်ချက်တွေပေါ်မှာကျမတို့ပါတီဒါထိပ်ပိုင်းခေါင်းဆောင်တချို့ရဲ့ဝင်ရောက်ဆက်ဖက်မှုတွေဟာဆိုလို့ရှိရင်ကျမတို့ဒါဒေသခံပြည်သူတွေရဲ့ဟိုတိုးတက်ရေးကိုအနှောက်အယှက်ဖြစ်စေတာအမှန်ပဲပေါ့နော်အဲ့ဒီအချက်ကတော့ကျမတို့ဒါပါတီဘက်ကပြုပြရမယ့်အချက်ပေါ့နော်ပါတီဘက်ကအုပ်ချုပ်ရေးဘက်ကိုဝင်ပြီးတော့ပေါ့မဆက်ဖက်ဖို့ဆိုတာအမှန်တန်အရေးကြီးပါတယ်ကျမတို့ပြီးခဲ့တဲ့ကျမတို့နိုင်ငံရဲ့တမိုင်းတိုင်းဆိုင်ရာကိုကြည့်လိုက်မယ်ဆိုလို့ရှိရင်ပါတီဘက်ကရင်အုပ်ချုပ်ရေးဘက်ကိုဝင်ဆက်တဲ့အခါမှာကျမတို့နိုင်ငံနောက်ဆုံး LDC ဘောကိုရောက်သွားတယ်ပေါ့နော်ဒါကြောင့်မို့ကျမကတော့ဟိုပါတီကပါတီအလုပ်ကိုလုပ်ပြီးတော့အုပ်ချုပ်ရေးလိုင်းဘက်ကိုဝင်မဆက်တာအကောင်းဆုံးဖြစ်မယ်လို့တော့ကျမအကြံပေးချင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာခုနစကိုင်းကဒေါက်တာတန်းတင်ဆွေးနွေးသွားတဲ့ဟာကိုနောက်ထပ်စကိုင်းသားတယောက်ကကျွန်တော်တို့အခု Facebook ကနေဓာတ်ရိုက်လွှင့်ထားတဲ့အစီအစဉ်ကိုနားထောင်ရင်းနဲ့သူကလာထောက်ခံပါတယ်ဒေါက်တာတန်းတင်ပြောတာကိုထောက်ခံပါတယ်စကိုင်းသားတပြေပြင်းနဲ့နောက်တစ်ခုကတော့ဘကိုတိုင်းဝန်ကြီးချုပ်ကိုပြောထားပါတယ်ဘကိုတိုင်းဝန်ကြီးချုပ်ကအိတ်နေလို့ပါတယ်ဒါလက်ရှိကျွန်တော်တို့အစီအစဉ်လွှင့်နေတဲ့အချိန်မှာပဲ Facebook မှာလာပြီးတော့ပြောနေတဲ့မှတ်ချက်တွေကကျွန်တော်ဖတ်ပြတာပါကျွန်တော်တို့ကို email နဲ့ပို့ထားတဲ့မှတ်ချက်တချို့ရှိပါတယ်တူကကျမတို့ရန်ကုန်ဝန်ကြီးချုပ်ကိုခိုင်းဖို့မပြောနဲ့သူတခုခုထားလို့မှာတော့ကြောက်နေရတယ်ရှေ့ပိုင်းသာကောင်းပြီးနောက်ပိုင်းမသေးကြတာ YBS ကတက်တည်မှုသူ့ကိုကြောက်ပါတယ်စေနာနဲ့မှနားလေပေမဲ့အစွန်ပြေတာကလည်းအမှန်ကိုဝန်ကြီးချုပ်သိပါစေတဲ့နောက်တစ်ခုကလည်းပဲမကူတိုင်းဝန်ကြီးချုပ်နဲ့တာမန်ပြည်သူတွေနဲ့လက်လန်းဝေးပါတယ်တိုင်းအစိုးရဘာတွေလုပ်နေလဲဆိုတာပွင့်လင်းမြင်တာမှုမရှိပါဘူးအရင်တည်းကခုလည်းဘာမှပြောင်းလဲမလာပါဘူးဒီတော့ဘာပြောရမလဲဆိုတာမသိပါဘူးဗျာတဲ့နောက်တစ်ခုကတော့လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဘာလုပ်နိုင်တယ်လဲဆိုတာလည်းဘာတွေလုပ်ပိုင်ခွင့်ရှိတယ်လဲကပိုအသေးပဲရှိပါတယ်တဲ့သူကတော့လက်ရှိဝန်ကြီးချုပ်တွေက2008ဖွဲ့စည်းပုံကတမရကဓာတ်ရိုက်ခန့်ထားတဲ့လူတွေဖြစ်တယ်ဥမာရခိုင်နဲ့ရှမ်းမဆိုရင်ပြည်သူ့ဆန္ဒနဲ့တထဲမကြခဲ့ဘူးပေါ့ဒီခံထားချက်တွေမှာပေါ့နော်ဆိုတော့သူကဒီထဲမှာကျိုးတို့ရခိုင်ဝန်ကြီးချုပ်ဟာဟန်ပြတက်တက်ရာထူးတာဖြစ်ပြီးဘာမှရေရရလုပ်ပိုင်ခွင့်မရှိပါဘူးအခမ်းအနားတွေတက်ဖွင့်ရုံကယ်ဆယ်ရေးပစ္စည်းတွေသွားပေးရုံအထက်ကလူကြီးတွေလာရင်သွားကြိုးဖို့တက်တက်ဖန်တီးခံထားရတဲ့ရာထူးတက်တက်ပဲလို့ကျုပ်ပြောပြရစီဗျာတဲ့ဆိုတော့တော်တော်များများသိရင်ကျွန်တော်တို့စီကိုလာတဲ့မှတ်ချက်အသီးသီးမှာဝန်ကြီးချုပ်တွေကိုချီးကျူးတာထက်ဝေဖန်ထားတာပိုများပါတယ်လက်ရှိဝန်ကြီးချုပ်14ဦးထဲမှာအရေးအတွက်ဘလောက်လောက်ကအရင်နှုန်းကအတိုင်းဖြစ်နေတယ်လို့တော်တော်များများသိရင်သုံးသပ်ပါတယ်
အဲကျွန်တော်ကတော့ခုနပေါ့လေဒီဝန်ကြီးချုပ်တွေရဲ့ကျွန်တော်တို့ပြည်သူနဲ့ဟိုထိတွေ့မှုအပိုင်းကတော့တော်တော်လေးအားနည်းတယ်လို့မြင်တယ်အဲအဲ့ဒီအပိုင်းမှာတော့ဟိုအရင်ခေတ်ကဝန်ကြီးချုပ်တွေလိုပဲဖြစ်နေတယ်လို့ကျွန်တော်ကသုံးသပ်တယ်ဥမာတနည်းအားဖြင့်ပေါ့လေပြည်သူလူထုကိုဓာတ်ရိုက်ထိတွေ့နိုင်တာဟာတော့အရက်ဖက်အဖွဲ့အစည်းတွေကနေတစ်ဆင့်ထိတွေ့နိုင်တဲ့အခါကျတော့အဲတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကဒီအရက်ဖက်အဖွဲ့အစည်းတွေနဲ့အတွေ့ဆုံတာဟာလားစကားပြောတာနောက်ပြီးတော့မင်းများအကြံဉာဏ်တွေတောင်းတာအဲ့ဒီအပိုင်းတွေမှာအင်မတန်မှအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ
်အဲ့
ဒီအခါကျတော့လက်ရှိအချိန်တွေမှာဟိုဒီတက်ပို့ပြီးတော့ဗောလေပြည်သူလူထုနဲ့ထိတွေ့ဖို့လိုအပ်တယ်လို့မြင်တယ်ဥပမာရန်ကုန်မှာဆိုလို့ရှိရင်လည်းကျွန်တော်ခုနဟိုဆွတ်ဟိုခုနဟို comment ထဲမှာတွေ့ရတယ်ဗောလေဥပမာ YBS ကိစ္စဆိုလို့ရှိရင်လည်းတကယ်တမ်းဒီနေ့ဒီအချိန်ထိကိုနော်ရန်ကုန်ပြည်သူလူထုပေါ့ဗျာနော်ဘတ်စကားစီးတဲ့ပြည်သူလူထုဟာနော်အခက်ခဲတွေကြားထဲမှာလုံးလေချလေလိုက်နေတာကိုတွေ့နေရဆဲပဲအဲ့ဒီအခါကျတော့ကျွန်တော်မြင်အားဖြင့်တော့ဘယ်ဝင်ကြီးချုပ်ပဲဖြစ်ဖြစ်နော်ပြည်သူလူထုကိုကောင်းဖို့အတွက်လုပ်တဲ့အလုပ်တိုင်းမှာနော်ပွင့်လင်းနေတာမှုရှိရှိနဲ့ပြည်သူလူထုအတန်ကိုနားထောင်ပါနော်ပြည်သူလူထုနဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုအလေးနဲ့ထားပါနော်ပညာရှင်တွေကိုအလေးနဲ့ထားဖို့အဲ့ဒီလိုအချက်တွေကိုပို့ပြီးတော့ဂရုစိုက်ဖို့လိုအပ်တယ်လို့တော့ကျွန်တော်ကမြင်ပါတယ်။
ဟုတ်ကဲ့ခုနဒေါက်တာညိုသိန်းဆွေးနွေးထားတဲ့ပါတီနဲ့အုပ်ချုပ်ရေးပိုင်းပေါ့နော်အဲ့ဒီမှာအခုကျွန်တော်တို့ Facebook မှာအခုဒီမှတ်ချက်ပြောထားတာကတော့အုပ်ချုပ်ရေးပိုင်းကတည်ကြရင် NLD ဝင်ဆွတ်ဖက်စရာမလိုပါဘူးတဲ့။နောက်တူကတော့ပြည်သူ့ဗန်နာငွေမခိုးတဲ့အစိုးရနဲ့ဝန်ကြီးတွေအားလုံးကိုအကောင့်ဘက်မှာဥတီနေပါတယ်အပြည့်အဝထောက်ခံတယ်ဗျာတဲ့။နောက်တူကရေးထားတာပါအခုဒါရိုက်ဆွေးနွေးမယ်တော်တော်ရှင်နှစ်ယောက်ကြံပါတယ်ထပ်ဖိတ်ခေါ်ပါမယ်။တူကပြည်မျိုးကကိုတင်ထေးဝင်းပါ ကိုတင်သေးဝင်ဘကူတိုင်းဘက်မှာရောဘယ်လိုအခြေအနေရှိပါသလဲခင်ဗျ။အ
ဲကျွန်တော်တို့သိရသေးရတော့ဗျာဝင်းကြီးချုပ်ဒီတော်တော်များများကတော့သူကြောက်နေတဲ့သဘောရှိတယ်အခြေအောင်တွေ့ရတယ်ကျွန်တော်လည်းနိုင်ငံရေးသမားပဲနိုင်ငံရေးကိုအမြဲတမ်းလေ့လာပြီးတော့ကျွန်တော်လှုပ်ရှားနေတာပဲ။ဟုတ်တယ်လေဆိုတော့သူတို့ကတရုတ်ဆောင်တွေတို့ကြီးဖြစ်နေရဲ့ဗျာဝင်းကြီးချုပ်တွေကကြောက်ပြီးလုပ်နေရတယ်လို့ပဲလေ။ဘယ်ကြီးရောသူတို့ကြီးသူနဲ့လည်းပဲဖြည့်ပြမှုကအရှမ်းအားနေတော့ရှိတယ်။နောက်ပြီးတော့သူတို့ဘာလို့လဲဆိုတော့တကယ်ကြီးသူကြားထဲမှာတဲတဲဝင်ဝင်နဲ့ကြီးသူတွေနှွေးသွေးအောင်သူတို့လုံးမပေးနိုင်ဘူးပေါ့ဗျာ။အဲ့ဒီတော့ပါတီပုံအိတ်ကိုလည်းထိတာပေါ့သူတို့ဘာပဲဖြစ်ဖြစ်လေဘာအင်္ဂလိပ်ပါတီကနေရွေးချယ်တင်ရောက်လိုက်တဲ့ဝင်ရင်းချုပ်တွေဖြစ်နေရောလေ
။ဟုတ်ကဲ့
ဆိုတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဝင်ရင်းချုပ်တွေက NGO ကျွန်တော် NGO တွေ CSO တွေနဲ့လည်းပဲကျွန်တော်တို့ပူးပေါင်းပြီးတော့လှုပ်ဆောင်ရမယ်။သူတို့လှုပ်ရှားမှုတွေအရင်အားနေတော့ကြီးရလို့ပဲကျွန်တော်ကမြင်တယ်လေ
။ဟုတ်ကဲ့ပါကိုတင်သေးဝင်းကျေးဇူးအများကြီးတင်ပါတယ်တော်ညိုညိုသိင်းရေကိုတင်သေးဝင်းကတော့ဝန်ကြီးချုပ်အများစုကကြောက်နေတယ်လို့ထင်နေတဲ့တော်ညိုညိုသိင်းဝန်ကြီးချုပ်တွေကကြောက်နေကြသလားခင်ဗျာ
ကျွန်မအဲ့ဒါကိုပြောဖို့ကျွန်မအဲ့ဒါအစိုးရပြောမလို့
ဟုတ်ကဲ့ပါခင်ဗျာ
ကျွန်မတို့ဝန်ကြီးချုပ်တွေကဟိုပေါ့နော်ဟိုကျွန်မတို့ခေါင်းဆောင်ပါလေဟိုဒေါက်တာဆန်းစုကြည်ရေးတဲ့ freedom from fear ဆိုတဲ့စာအုပ်ကိုတင်ချဖတ်ဖို့လိုမယ်လို့ထင်တယ်ပေါ့နော်ကျမတို့ကြောက်ရွံ့ခြင်းကင်းဝေးဖို့လိုတယ်ပေါ့နော်။အော်ကျမတို့ဝန်ကြီးချုပ်ကြီးကပေါ့နော်။ဒါရန်ကုန်တိုင်းကလွှဲရင်ပေါ့နော်။တော်တော်လေးကျန်တဲ့တိုင်းနဲ့ပြည်နယ်73ခုကအော်တော်တော်လေးကြောက်နေကြတဲ့သဘောမှရှိတယ်ပေါ့နော်။ရန်ကုန်တိုင်းကတော့သူထင်တာကသူလှုပ်ရဲတယ်ပေါ့နော်။အလားဟိုဒါကောင်းနေဆိုးရဲတာ
အဲ့
သူလှုပ်ရဲတာကိုကျမတို့ကတော့အသာချီးကျူးပါတယ်။အဲ
့
တော့ကျန်တဲ့တိုင်းဝန်ကြီးချုပ်တွေကတော့ကျမခုနကလို့ပြောသလိုပေါ့နော်။ရှေ့ဆုံးကဟိုတာထွက်စောတဲ့အဲဝင်းကြီးချုပ်ကခုနကလို့ပါတီကဝင်ဆော့တာခံရတဲ့အခါမှာတော်တော်လေးစိတ်ကြကြသွားပြီးတော့ကျန်တဲ့တိုင်းနဲ့ပြည်နယ်တွေကလည်းတော်တော်လေးအခုအလုပ်မလုပ်လာနိုင်တဲ့အနေအထားမှာရှိနေလေ။ဒါကြောင့်မို့ကျမကတော့ဒါဝင်းကြီးချုပ်တွေတိုက်တွန်းခြင်းနဲ့ရဲရဲလုပ်ပါပေါ့နော်။ကို့မှာဒါလင်းတဲ့တောင်အခြေရှိပြီးလေရောနော်။နောက်ပြီးတော
့
ဟိုဖွဲ့စည်းပုံအခြေခံဥပဒေကဘယ်တော့ပဲကန့်သက်ကန့်သက်ပေါ့နော်။ကျမတို့ဒါလုပ်လို့ရတဲ့ကိစ္စတွေအများကြီးရှိပါတယ်။တရားဥပဒေစိုးမိုးရေးတော့ကျမတို့လုပ်လို့ရတာလည်းရှိတယ်။ခုနတရားမျှတမှုလက်လန်းမိနိုင်ဖို့အတွက်ကိုပြည်သူလူထုရဲ့ပေးနိုင်တာရှိတယ်ပြည်သူလူထုရဲ့နေ့စဉ်ဘဝအခက်အခဲတွေအထိုက်လျောက်ပြေလည်လာနိုင်ဖို့အတွက်ဝန်ကြီးချုပ်တွေမှာလုပ်ပိုင်ခွင့်အများကြီးသူတို့မှာရှိနေပါတယ်ဒါကြောင့်မလို့ဒါအားမလျော့ပဲနဲ့ပေါ့နော်တတိရှိရှိနဲ့လှုပ်ကြဖို့အတွက်ကကျမတို့တိုက်တွန်းပါတယ်ကျမတို့ပြည်သူလူထုကလည်းအနောက်မှာမတ်ရက်နေပါတယ်ဒါကြောင့်အားပေးပါတယ်လို့ဆက်ပြီးတော့တိုက်ပွဲဝင်ကြပါလို့ကျမပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာတော်တော်ညိုညိုသိန်းတိုက်တွန်းချက်ကိုဝန်ကြီးချုပ်များ14ဦးလုံးကြားသိပါသေးသလိုကျွန်တော်တို့ဒီနေရာကနေဆန္ဒပြုပါတယ်နောက်တူးဆွေးနွေးမဲ့သူကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာရှိနေတဲ့ကိုတိလည်မှုပါကိုတိလည်မှုကထိုင်းနိုင်ငံကနေပြီးတော့မြန်မာနိုင်ငံထဲကဝန်ကြီးချုပ်တွေကိုဗာများဝေဖန်ခြင်းတယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ကဝန်ကြီးချုပ်တွေရောကိုယ်စားလှယ်တော်တွေရောပေါ့ဗျာကျွန်တော်ပြောချင်တာကတော့မြန်မာပြည်မှာတော့မြန်မာပြည်မှာဒီလိုကျွန်တော်တို့တိုင်းတာပြည်သူတွေတိုင်းတာလူငယ်တွေစပီးမှာတော့တင်ရင်းညွန်းတာတွေမြန်မာပြည်မှာတင်ရုံနဲ့တင်ရုံညွန်းတာတွေကတို့အနေနဲ့ဖက်သိမ်းပြီးတော့တင်ကြပေးဖို့ပေါ့ဗျာကျွန်တော်အနေနဲ့လိုချင်ပါတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာပြည်မှာအခုငိမ့်ညာအေးဆိုတာတော့တို့အနေနဲ့ပို့ဆောင်လာလို့ကျွန်တော်တို့မြင်သူပြောနေကြတာပေါ့ဗျာဒါပေမဲ့ကျွန်တော်အနေနဲ့ကတော့စစ်မှန်တဲ့ငိမ့်ညာရေးကျွန်တော်လိုချင်တယ်စစ်မှန်တဲ့ဒီမိုကရေစီကျွန်တော်တို့ချင်ပါတယ်အဲ့ဒါကိုကျွန်တော်တို့လှုပ်ဆောင်ပေးဖို့ကျွန်တော်လိုချင်ပါတယ်နောက်ပြီးတော့ဖေဗရီပြည်တော်စုဆိုတာလည်းတို့ပြောနေတာပဲအခုတတိကျွန်တော်တို့ပေးချပို့ဆောင်တာကျွန်တော်မတွေ့ရကြဘူးခင်ဗျာ
ဟုတ်ကဲ့ကိုသီးလည်မှုကတော့ဝန်ကြီးချုပ်တွေကိုဆန်းစစ်တာတဲ့ဝန်ကြီးချုပ်တွေကိုလုတ်ပေးစေချင်တာတွေပြောသွားတာပါကျေးဇူးတင်ပါတယ်ကိုသီးလည်မှုဝန်ကြီးချုပ်တွေကြားပါစေကျွန်တော်ထပ်ပြီးတော့ဆန္ဒပြုပါတယ်ကျွန်တော်တို့ကို Facebook ကနေပို့ထားတဲ့အရင်ကြိုပို့ထားတဲ့မှတ်ချက်တွေပေါ့နော်အဲ့ထက်ကကျွန်တော်တို့ချုပ်ကိုပြောပြချင်ပါတယ်တအူးကဘကိုးဝန်ကြီးချုပ်ကအညံ့စားတဲ့ပါပါတယ်ဘာမှအလုံးမပြနိုင်ပဲလစာယူနေတယ်လို့ပဲခံစားရတယ်နောက်တူးကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ပြည်သူတွေကိုခိုင်းလိုက်တာတော်တော်ယူမလို့ဖြစ်ကုန်တော့တာပဲနောက်တူးကကရင်ပြည်နယ်ဝန်ကြီးချုပ်တော့ရှီမန်းတောင်မသိရပါဘူးနောက်တူကကချင်ပြည်နယ်ကပါစိတ်ကုန်တယ်လို့ပဲပြောပြရစီနောက်တူကထပ်ပြောပါတယ်မန္တလေးတိုင်းဝန်ကြီးချုပ်အညံ့ဆုံးဒါကျွန်တော်တို့ Facebook ကိုပို့ထားတဲ့ဟာတွေပါခုနကတော့ဒေါက်တာညိုသိန်းရဲ့ဆွေးနွေးချက်နဲ့ပတ်သက်ပြီးတော့အခု Facebook ကတော်တော်ရှင်တယောက်ကတော့ဒေါက်တာညိုသိန်းပြောတာအမှန်ပါပဲတဲ့ချက်ချင်းပဲမှတ်ချက်ပေးပါရခင်ဗျဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ခံပြီးပါပြီအချိန်1မိနစ်လောက်ကြာပါတယ်ဒေါက်တာညိုသိန်းအရင်စာပြောပါခင်ဗျဝန်ကြီးချုပ်တွေဒီထက်ပို့ပြီးတော့ဟလာလူလူအတွက်ကိုတိုင်းကိုပြည်နယ်ထဲမှာရှိနေတဲ့လူလူမျက်နှာကိုပဲကြည့်ပြီးတော့ကျန်တာဘာမှမကြည့်ပဲနဲ့လူလူကောင်းအောင်လုပ်ပေးရင်လူလူကကြိုက်မှာပဲလူလူကထောက်ခံမှာပဲဒါကအဓိကအရေးကြီးတာမဟုတ်ဘူးလားခင်ဗျာဆိုတော့လူလူကောင်းချိုးဖြစ်အောင်ဝန်ကြီးချုပ်တွေအနေနဲ့ဘာလုပ်တင်မှာလဲဘာအကြံပေးချင်မှာလဲဒေါက်တာမျိုးသိန်းအတူဆုံးပြောပါအ
ဲကျွန်တော်ကတော့ပထမဆုံးပေါ့လေဒီဝန်ကြီးချုပ်တွေအနေနဲ့ဒီ
အကြောက်တရားပေါ့လေအကြောက်တရားတွေစိုးရိမ်မှုတွေကိုတော့အရင်ဆုံးဖယ်ခွာလိုက်ဖို့လိုမယ်လို့ကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကတော့ဒီပြည်နယ်တိုင်းဒေသကြီးထဲမှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်အသင်းအဖွဲ့တွေနဲ့စနစ်တကျထိတွေ့ပြီးတော့အဲတရင်ချက်လက်ရယူပြီးတော့စီမံချက်ချဆောင်ရွက်နိုင်လို့အရေးကြီးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့တော်တော်ညိုသိန်းကရော
အော်ဒီမှာတော့လေအခုဝင်ကြီးချုပ်တွေကပြည်သူလူထုနဲ့လှမ်းဝေးနေတယ်ဆိုလို့ရှိရင်ပေါ့နော်ပြည်သူလူထုနဲ့တကယ်ကိုနီးစပ်တယ်ပေါ့နော်အစိုးရနောက်တစ်ဆင့်ပေါ့နော်နောက်တစ်ဆင့်ပေါ်ပေါက်ဖို့တက်ကိုကျမတို့ဝင်ကြီးချုပ်တွေစူးစမ်းဆင်ပါမယ်အဲ့ဒါဆိုရင်တော့ကျမတို့လက်တွေ့ကြတဲ့ဒါဒီထက်ပိုပြီးတော့ကောင်းမွန်တဲ့ဒါအခြေအနေတစ်ခုရလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့ပေါ့နော်အာတကယ်ကိုပဲပြည်သူလူထုနဲ့နှီးဆက်တယ်ပြည်သူလူထုရဲ့လက်တီးဘောကနားလည်ပြီးတော့အခက်အခဲတွေအများဆုံးဖြေရှင်းနိုင်မယ်အစိုးရနောက်အစဉ်တအစဉ်ကိုဖန်တီးကြဖို့ကျမတိုက်တွန်းချင်ပါတယ်
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးပြန်ချိုးရရင်ကျွန်တော်တို့စီကိုဒီပြည်နယ်တိုင်းဒေသမှာဝန်ကြီးချုပ်14ဦးရှိတာပေါ့လေ14ဦးရှိပေမဲ့လည်းကျွန်တော်တို့စီကိုဝန်ကြီးချုပ်14ဦးစလုံးနဲ့ပတ်သက်တဲ့ဝေဖန်ချက်တွေသုံးသပ်ချက်တွေမလာပါဘူးကျွန်တော်အခုအားလုံးပြန်ချုပ်ကြည့်တဲ့အခါကျတော့စုစုပေါင်းပြည်နယ်တိုင်း6ခုနဲ့ပတ်သက်တဲ့မှတ်ချက်တွေလာပါတယ်စကိုင်းပါပါတယ်ကရင်ကချင်းမန္တလေးမကွေးရခိုင်ရန်ကုန်ပဲခူးချင်းဒီ9ခုလာပါတယ်ကြံတဲ့9ပြည်နယ်တိုင်းပြည်နယ်တိုင်း9ခုနဲ့ပတ်သက်တဲ့မှတ်ချက်လုံးဝမလာပါဘူးအများဆုံးမှတ်ချက်ပေးတာကတော့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ပတ်သက်တာပါဒါကလည်းပဲသိအောင်ရောစရာမရှိဘူးလို့ထင်ပါတယ်ဆိုတော့နောက်ဆုံးပိတ်အနေနဲ့ကျွန်တော်တို့စက္ကန့်40လောက်ကျန်ပါတယ်အားလုံးကိုတပြေးညီထားပြီးတော့ဟလာဟိုအမှတ်ပေးရမယ်ဆိုတော့ဒါမမျှတော့မမျှပါဘူးဒါပေမဲ့ရေပုံရအားဖြင့်တော်ရံမျိုးသိလက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဆွမ်းဆောင်ရည်ကိုတုံညကနေပြီးတော့30အထိတုံညအနည်းဆုံး30အများဆုံးပြီးပါဆိုရင်တော်ရံမျိုးသိအမှတ်ဘယ်လောက်ပြီးမလဲ
ကျွန်တော်အမြင်ကတော့အားလုံးဆက်မွေးကြနေသေးပဲပေါ့လေသုံးမှတ်ထက်ပိုစရာအကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ
်ဒေါက်တာညိုသိန်းကရောဘယ်လောက်များပြီးကျင်ပါသလဲခင်ဗ
ျကျွန်မကတော့လူပေါ်မူတည်ပြီးတော့ပြီးကျင်တာပေါ့ဥမာဆိုပါလေဥမာမွန်ပြည်နယ်ဝန်ကြီးချုပ်ပေါ့မွန်ပြည်နယ်ဝန်ကြီးချုပ်ဆိုတာ minus ပဲပေါ့သူကတော့နော်
ဟုတ်ကဲ့
ကျွန်မပုံပုံလေးပြောပြရစီအဲ့တော့မွန်ပြည်နယ်ကတော့ minus ဖြစ်ပြီးတော့ကျန်တဲ့ဒါပြည်နယ်ဝန်ကြီးချုပ်တွေကတော့ကျွန်မသုံးမှတ်ချက်ကျွန်မမပို့ချင်ပါဘူ
းဟုတ်ကဲ့ပါခင်ဗျာ
လေးမှတ်ရထားတဲ့ဝန်ကြီးချုပ်လည်းရှိပါတယ
်ဟုတ်ကဲ့ပါလေးမှတ်ရသူဝန်ကြီးချုပ်များဝန်တာပါသုံးမှတ်ရသူဝန်ကြီးချုပ်များနောက်တစ်ချိန်မှာ
မကွေးတိုင်းကလေးမှတ်ရပါတ
ယ်ဟုတ
်ကဲ့ကျန်တဲ့အတိုင်းနဲ့ဝန်ကြီးချုပ်တွေကတော့ကျွန်မတို့ဒါမပို့ပါဘူး
ဟုတ်ကဲ့ခင်ဗျာစာမေးပွဲကြားတဲ့ဝန်ကြီးချုပ်တွေနောက်တစ်ချိန်စာမေးပွဲအောင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီကလေးစီစဉ်ကိုဒီမှညီကုန်းချုပ်ပါတယ်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တော်တော်သူမခင်ပြူထွေးနဲ့အတူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းရှင်ရင်ခန်းကိုကြားခဲ့ရတာပါကျမတို့အခုထုတ်လင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုစီစဉ်ပြီးပြီချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့50တိုကနေပြန်ပြီးတော့ထုတ်လင့်ပေးသွားအောင်ပါခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်
အမေရိကန်မျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်တွေနဲ့ကိစ္စမှာအစိုးရအဖွဲ့ကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာပြီးတဲ့နောက်ယာရုကနှုတ်ထွက်သွားပါပြီ။အမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့ဖုန်းပြောခဲ့တာတွေကိုအဲဒီတော့ကရွေးကောက်ခံဒုသမ္မတမိုက်ပန့်စ်နဲ့တခြားအရာရှိတွေကိုမရည်ရွယ်ပဲနဲ့ပြည့်ပြည့်စုံစုံမတင်ပြမိဘူးလို့မစ္စတာဖလင်းကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်။မစ္စတာဖလင်းကသမ္မတအိုဘားမားအစိုးရလှုပ်ဆောင်ထားတဲ့ရုရှားပေါ်မှာတန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ရုရှားသံမတ်ကြီးနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့ Washington Postနဲ့ New York Times သတင်းစာတွေကအရင်တစ်ပတ်ကပဲသတင်းဖော်ပြခဲ့ပါတယ်။နေတိုးခေါ်မြောက်အတ္တနိတ်စစ်စာချုပ်အဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်ဖို့လိုအပ်တာကိုအဓိကထားဆွေးနွေးမယ်လို့နေတိုးအတွင်းရေးမှူးချုပ် Jens Stoltenberg ကပြောသွားပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့ဖေဒူမေကွဲအကိုတော်ဆက်သူဟာတနင်္လာနေ့ကမလေးရှားနိုင်ငံမှာလုံခြံခံရပြီးတော့သေဆုံးသွားတယ်လို့တောင်ကိုရီးယားရုံးနဲ့သတင်းဌာနကပြောပါတယ်။Kim Jong Un ကွယ်လွန်သွားကြောင်းတောင်ကိုရီးယားအစိုးရကပြောကြားတယ်ဆိုပြီးသတင်းမှကိုကားဖော်ပြထားပါတယ်။တောင်ကိုရီးယားထောက်လှမ်းရေးကတော့ဒီသတင်းကိုငြင်းလဲမငြင်းအတည်လဲမပြုပေးပါဘူး။ဒီကနေ့ကြာရောက်တဲ့ Valentine's Day ချစ်သူများနေ့မှာထိုင်းအစိုးရကမိခင်လောင်ဗိုက်တာမင်အားတိုးဆေးတွေကိုဝေငှပေးနေပါတယ်။ခလင်းမွေးနှုတ်ကြဆင်းတဲ့ထိုင်းနိုင်ငံမှာမိခင်ဖြစ်လာတဲ့သူတွေအတွက်အခုလိုဝေငှပေးတာဖြစ်တယ်လို့ဆိုပါတယ်ရှင်။
တရင်ချင်းချက်ကိုမယေတနာကျော်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမခင်ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလံမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်ဒေါက်တာရှင်များနဲ့တူပါမြန်မာပြည်သူပြည်သားအပေါင်းချမ်းမွှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.